Welcome to the Voice of America in Burmese.
ပြည်နေအတွက်သွေးကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းပြစပါစီခင်ဗျာ VOA အမေရိကန်တိုင်းရင်2022ခုနှစ်မေလ28ရက်တောက်ကြနေမနေ့ကအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ3248နဲ့လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ကျွန်တော်တို့ရဲ့ VOA Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညောင်ဝဲအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားပါပါဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်မြန်မာနိုင်ငံကသဘာဝတန်ငွေလုပ်ငန်းအတွက်ငွေပေးချေရေးကိုဆိုင်းငံ့လိုက်တဲ့ကုမ္ပဏီတွေရှိလာပါတယ်ဒါနဲ့ပတ်သက်လို
့ဘယ်လိုမျိုးလို့ရှိမှာပေါ့အခုတော့မှစစ်ကုန်စည်နေတဲ့အားဒီလိုမှလည်းအထက်အကျယ်တွေညာကြီးပြဆိုင်ရတယ်ပို့တော်ရရှာဖို့ဘဝလို့ပြောအဲ့ဆိုရယ်ဆိုလို့ရှိရင်အလားတူဖြစ်နေတယ်
Total နဲ့ Chevron ကုမ္ပဏီကနေပြီးတော့ငွေကြေးပေးပို့မှုတွေဆိုင်းငံ့ထားတဲ့အကြောင်းနဲ့အတူတခါတရုတ်နယ်ဆက်ကုန်သွယ်ရေးအခြေအနေကဘယ်လိုရှိပါသလဲထိုင်းနိုင်ငံမှာမြန်မာလုံသမားတွေကြားထဲမှာကိုဗစ်ရောဂါပိုးကူးစက်တာတွေတွေ့လာရပြီးတဲ့နောက်ထိုင်းနိုင်ငံအစိုးရအာဏာပိုင်တွေကထိန်းချုပ်မှုတွေလှုပ်လာပါတယ်ဒီလိုအကြောင်းအနေနဲ့အတူအပတ်စဉ်ကဏ္ဍတွေထဲမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျန်းမာရေးကဏ္ဍတကာတိုင်းရင်သတင်းလွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ပါပါအဲ့ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံအရှိတောင်ပိုင်းတိုင်းရင်သားဒေသတွေမှာ2021ခုနှစ်အတွင်းတိုက်ပွဲတွေဖြစ်ပွားတဲ့အတွက်အခုချိန်ထိအိုးအိမ်ဆန့်ခွာထွက်ပြေးရသူစုစုပေါင်း 15,000 ကျော်ရှိလာနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုထောက်ကူပေးညှိနှိုင်းမှုအဖွဲ့အိုချာကပြောပါတယ်အထူးသဖြင့်ကယားပြည်နယ်ထဲမှာမေလကုံရက်ပိုင်းတွေအတွင်းစစ်ရှောင်း 38,000 လောက်ရှိလာနေတာဖြစ်ပြီးမြန်မာနိုင်ငံတွင်းကတိုက်ပွဲဖြစ်ပွားရာဒေသနဲ့ပြည်သူတန်းတန်းလောက်အတွက်အကူအညီရန်ပုံငွေအမေရိကန်ဒေါ်လာတန်း290လောက်လိုအပ်နေပေမဲ့15ရာခိုင်နှုန်းလောက်သာရသေးကြောင်းလဲမေလ28ရက်စက်တဘရီနေ့မှာထုတ်ပြန်တဲ့အိုချာရဲ့မြန်မာနိုင်ငံလူသားချင်းစာနာမှုဆိုင်ရာအခြေအနေအစိုးရခန်းစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံအရှိတောင်ပိုင်းဒေသတွေမှာဧပြီလနဲ့မေလတွေမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်စစ်ရှောင်း 46,000 လောက်ရှိလာနေပြီးကယားပြည်နယ်ထဲမှာတော့မေလကုန်မှာအိုးအိမ်ဆန့်ခွာထွက်ပြေးရသူက 38,000 ဖြစ်လာနေတယ်လို့ဖော်ပြထားပါတယ်။ချင်းပြည်နယ်မင်းတပ်မှာတော့စစ်တပ်ကရဟတ်ရင်တွေလက်နက်ကြီးတွေတုံတိုက်ခိုက်ခဲ့တဲ့မေလ12ရက်နေ့ကစပြီးတိုက်ပွဲတွေအရှိန်မြင့်လာခဲ့တဲ့နောက်ပိုင်းအိုးအိမ်ဆန့်ခွာထွက်ပြေးရသူထောင်ပေါင်းများစွာရှိနေတာပါ။ရှမ်းပြည်နယ်မြောက်ပိုင်းမှာတော့မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအပြင်တိုင်းရင်းသားလက်နက်ကိုင်အချင်းချင်းမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်မီလာအတွင်းနေအိမ်တွေကနေထွက်ပြေးရသူ2800လောက်ရှိပြီးဒီနှစ်ဆိုင်ကလေးကထွက်ပြေးနေရသူတွေနဲ့ဆိုအခုချိန်မှာစစ်ရှောင်စုစုပေါင်း 8,400 လောက်ရှိနေပြီလို့လည်းဖော်ပြထားပါတယ်။ကချင်ပြည်နယ်ထဲမှာအခုအစိုးရခန်းစားတင်သွင်းတဲ့ဧပြီလ24ရက်ကနေမေလ24ရက်အတွင်းစစ်ရှောင်ဥယျာဉ်တိုးမလာပေမဲ့စစ်တပ်နဲ့ကျေးကချင်လက်နက်ကင်တပ်ဖွဲ့တွေကြောင့်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်မတ်လလယ်ကလေးကနေရဆွန့်ခွာထွက်ပြေးရသူ 8,500 လောက်ဟာဂုတိအိမ်မပြန်နိုင်ကြသေးပါဘူး။ရခိုင်ပြည်နယ်ထဲမှာတော့နောက်ထပ်အိုးအိမ်ဆွန့်ခွာထွက်ပြေးရသူမရှိပေမဲ့အရင်တိုက်ပွဲတွေကြောင့်မြောက်ဦးနယ်စစ်တွေအပါအဝင်စစ်ရှောင်စခန်းတွေမှာရောက်နေတဲ့ဒုက္ခသည်တွေကြောင့်ဝမ်းပြေဝမ်းလျှောရောဂါတွေနဲ့ရင်ဆိုင်နေရကြောင်းဖော်ပြထားပါတယ်။ဒီဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီဒေါ်လာတန်း290လောက်တောင်းခံထားပေမဲ့အခု15ရာခိုင်နှုန်းလောက်ပဲရသေးကြောင်းလည်းပြောပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတန်မကြီးနေရာအတွက်စစ်ကောင်စီကဝါရှင်တန်တန်ရုံးကစစ်တမ်းမှုဘုံမှုကြီးအောင်သူရင်ကိုခန့်အပ်လိုက်ပါတယ်။လက်ရှိတန်မကြီးတာဝန်ယူထားတဲ့ဥကြုံမိုးထွန်းနေရာမှာအစားထိုးမဲ့အစီအစဉ်ကိုကုလသမဂ္ဂအတွင်းမှုချုပ်ရုံးကိုအကြောင်းကြားထားတယ်လို့လည်းဝါရှင်တန်မြန်မာတန်ရုံးကတန်မကြီးဦးအောင်နှင်းကRFA ကိုအင်ကာနေမှာပြောဆိုလိုက်တာဖြစ်ပါတယ်
။အဲဒါဟုတ်ပါတယ်။ဒီဥစ္စာကိုဟိုဆိုရနေပြီးတော့ဟိုကုလသမဂ္ဂဌာနချုပ်ကတွင်းမှုချုပ်ကိုစာပို့ထားပါတယ်။ကုလသမဂ္ဂဘက်ကသူတို့ဆုံးဖြတ်ပါတယ်။ကုလသမဂ္ဂမှာ credentials committee ဆိုတာရှိပါတယ်။သူတို့ကနေပြီးတော့ဆုံးဖြတ
်။ကုလသမဂ္ဂဆိုင်ရာမြန်မာတမကြီးဖြစ်လက်ရှိတာဝန်ယူထားတဲ့ဦးကျော်မိုးထွန်းကတော့စစ်ကောင်စီကအာဏာသိမ်းဖယ်ရှားလိုက်တဲ့အစိုးရကိုသာဆက်ပြီးကိုစားပြုမှာဖြစ်ကြောင်းပြောဆိုထားတာပါ။မြန်မာတမန်ကြီးဦးကျော်မိုးထွန်းနေရာမှာအစားထိုးဖို့အတွက်စစ်ကောင်စီရဲ့အကြိုးပမ်းမှုဟာကုလသမဂ္ဂကတန်တမန်တွေကိုအတိအမှတ်ပြုလက်ခံရတဲ့ credential committee မှာ အခြေအတင်အငင်းပွားစရာတွေလည်းကြုံရနိုင်ပါတယ်မြန်မာနိုင်ငံမှာ February 1ရက်စစ်တပ်ကအာဏာသိမ်းလိုက်တဲ့လောက်ရက်ကိုစန့်ကျင်တဲ့အနေနဲ့ American ပြည်တော်စုအပါအဝင်နိုင်ငံတကာရောက်မြန်မာတန်တမန်ဝန်ထမ်းတချို့အာဏာဖီဆိုင်လှုပ်ရှားမှုတွေမှာပူးပေါင်းပါဝင်ခဲ့ကြရကစစ်ကောင်စီကတာဝန်ကနေရက်စဲတာခံခဲ့ရသူတွေလည်းရှိနေပါတယ်မြန်မာစစ်တပ် February 1ရက်အာဏာသိမ်းခဲ့ခြင်းကစပြီးဖမ်းဆီးထားတဲ့သတင်းတောက်တွေပေါ်မှာတရားဆက်ဆိုထားတာအားလုံးကိုချက်ချင်းပြန်ပြီးရုပ်သိမ်းဖို့Amnesty International နိုင်ငံတကာလွန်ကျင်းချမ်းသာကွန်အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်မြန်မာသတင်းသမားတွေဟာသူတို့ပေါ်မှာချင်းချောက်မှုတွေအကြက်ကင်မှုတွေနဲ့နှင်းပန်းနှိပ်စက်မှုတွေကိုအခုထိရင်ဆိုင်နေရဆဲဖြစ်ပြီးဒါဟာရင်းနဲ့စစ်တပ်ရဲ့လူခွင့်ရချိုးဖောက်မှုတွေကိုဖုံးကွယ်နိုင်ဖို့နဲ့ငင်းငင်းစွာဆန္ဒပြသူတွေကိုဖိနှိပ်ဖို့မြန်မာအာဏာပိုင်တွေရဲ့ကြိုးပမ်းမှုဖြစ်ကြောင်းထင်ရှားနေတယ်လို့ AI လူခွင့်ရအဖွဲ့ကချက်တဲ့ဘေးနေမှာပြောပါတယ်တရားရင်ဆိုင်မှုဖမ်းခံနေရသူတွေအမခံနဲ့ပြန်ပြီးလွတ်လာသူတွေဒါမှမဟုတ်ဖမ်းဝရမ်းအထောက်ခံထားရသူတွေအပါအဝင်တရင်တော့အလုံးဟာသူတို့အလုပ်ကိုသူတို့လုပ်နေတာဖြစ်ပြီးသူတို့ရဲ့ရပိုင်권ကိုငြင်းချမ်းစွာကျင့်သုံးနေကြသူတွေဖြစ်တဲ့အတွက်သူတို့အလုံးပေါ်ဆွဲဆိုထားတာတွေကိုရုတ်သိမ်းပေးဖို့ AI ဖွဲ့ကတောင်းဆိုတာဖြစ်ပါတယ်လူမှုမတည်ငြိမ်အောင်လုပ်နေတဲ့တရင်တော့တွေကသာအာဏာပိုင်တွေကဖမ်းဆီးတာဖြစ်ကြောင်းမြန်မာစစ်တပ်ကပြောဆိုထားတာပါနိုင်ငံရေးကျန်းသားများကူညီဆောင်ရှောက်ရေးတဲ့ AAPP ကပြုစုထားတဲ့စည်းရုံးအရစစ်တပ်ကအရသာအစိုးရအဖွဲ့ကိုဖြုတ်ချပြီးအာဏာသိမ်းခဲ့ခြင်းကနေအခုချိန်ထိတရင်တောက်88ရောက်ဖမ်းခံခဲ့ရပြီးဒီထဲကထက်ဝက်ကျော်ဟာဂုတိအထိန်သိမ်းခံနေရဆဲပဲလို့လဲ AI ကပြောပါတယ်အဖမ်းခံနေရသူတွေထဲမှာ Frontier မြန်မာ Magazine Editor American နိုင်ငံသား Danny Fenster လည်းပါဝင်ပြီးသူဟာတနင်္လာနေ့ကမလေးရှားနိုင်ငံကိုသွားမဲ့လေယာဉ်ပေါ်မတက်ခင်မှာမင်္ဂလာတုံလေးစိတ်မှာအဖမ်းခံခဲ့ရပြီးရန်ကုန်အင်းစင်အချင်းတောင်မှာအထိန်သိမ်းခံနေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာ February 1ရက်နေ့ကလေးကအာဏာသိမ်းထားတဲ့စစ်တပ်အတွက်ဝင်ငွေရလန်းတစ်ခုဖြစ်နေတဲ့တဘာဝဒဏ်ငွေတင်ပို့မှုကရတဲ့ငွေတွေကတချို့ကိုပြင်သစ်ရေနံလုပ်ငန်းတိုတော်နဲ့ American ဆွမ်းအင်ကုမ္ပဏီ Chevron တို့ကပေးချေဖို့အတွက်ဆိုင်းငံ့ထားမှာဖြစ်ကြောင်းပြောပါတယ်မြန်မာနိုင်ငံထဲမှာစီးပွားရေးလုပ်ငန်းနေတဲ့ကုမ္ပဏီတွေဟာနိုင်ငံတကာလူခွင့်ရေးအဖွဲ့တွေနဲ့အရွေးကောက်ခံလွှတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့ CRPH ကအစ်စ်ဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ရဲ့ဖိအားပေးမှုတွေကိုခန့်နေရတာဖြစ်ပါတယ်။ Total Company ရဲ့ကြေညာချက်ထဲမှာတော့ Chevron အစုရှယ်ယာဝန်တွေနဲ့ပူးတွဲအစုပြုချက်ထွက်လာတဲ့နောက်ပိုင်းမုတ်တမတဘာဝဒဏ်ငွေတည်ယူပို့ဆောင်ရေးကုမ္ပဏီ NGTC အစုရှယ်ယာဝန်တွေရဲ့အစည်းအဝေးမှာဒီငွေပေးချေမှုအလုပ်ကိုရပ်ဆိုင်းဖို့အတွက်မဲခွဲဆုံးဖြတ်ခဲ့တာဖြစ်ကြောင်းဒါဟာမြန်မာနိုင်ငံတွင်အာဏာသိမ်းပြီးနောက်ပိုင်းအခြေအနေတွေမတည်ငြိမ်တဲ့အတွက်ဖြစ်ကြောင်းဖော်ပြထားပါတယ်။ဂျရနာသဘာဝဒဏ်ငွေတိုက်ကနေထိုင်းနိုင်ငံကိုတွေ့တန်းထားတဲ့ပိုက်လိုင်းလုပ်ငန်းကိုပိုင်ဆိုင်တဲ့ MGTC ကုမ္ပဏီရဲ့ 37.24 ရာခိုင်နှုန်းကို Total ကုမ္ပဏီကပိုင်ဆိုင်ပြီး Chevron က 28 ရာခိုင်နှုန်းနဲ့ General ကိုထိုင်း PTT EP နဲ့မြန်မာရေနံလုပ်ငန်း MOG တို့ကပိုင်ဆိုင်တာဖြစ်ပါတယ်။ Total ကုမ္ပဏီရဲ့ကြေညာချက်ထဲမှာမြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေနဲ့လူခွင့်ချိုးဖောက်မှုတွေအတွက်ရှုံချကြောင်းနဲ့ EU ဥရောပသမ္မတနဲ့ American ပြည်တော်စုတို့ကပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်တဲ့အခါလိုက်နာသွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။ Chevron ကလည်းမြန်မာနိုင်ငံတွင်းကလူသားချင်းစာနာမှုဆိုင်ရာအခြေအနေတိုးတက်လာစေဖို့အတွက်အားလုံးစုပေါင်းပြီးတုံ့ပြန်ဆောင်ရွက်ဖို့လိုအပ်နေပြီဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။ထိုင်း PTT EB ဘက်ကတော့အခုချိန်ထိဘာမှတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။
တန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းတိုမီတာ31 kHz 9383ညဖိုင်းတိုမီတာ32 kHz 9303ညဖိုင်းတိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တော်ခင်မြို့သက်ပြောပြသွားတဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ထိတ်တန့်ရောက်သတင်းတွေကိုနားဆင်ရပြီးမှတော့ဒီအစိအလယ်ပိုင်းဒေသဂါဇာမှာပြီးခဲ့တဲ့တလောကတိုက်ပွဲကာလအတွင်းကျူးလွန်ခဲ့ကြတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးကုလလုံခြုံရေးကောင်စီကုလဒီလူ့အခွင့်အရေးကောင်စီကနေပြီးတော့ဘယ်လိုစုံစမ်းသွားမလဲဆိုတဲ့သတင်းတွေအပါအဝင်အခြားစိတ်ဝင်စားဖွယ်ရာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ခင်ဗျာ
ဣဇွေးနဲ့ဂါဇာဒေသကဟားမတ်စစ်သွေးကြွတွေကြား17ရက်ကြာတက်ကတ်မှုတွေအတွင်းကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုနိုင်ငံတကာကစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဆုံးဖြတ်လိုက်ပါတယ
် The results of the recorded votes are as follows 24 in favor 9 against 14 abstentions.
Mejala tuija thaukame na salime kankwa me kume jani me salime ne songpye chet ko ati pyu lai par le lo lukwe kausi leja utha siji nenge kulamuga san ko sile nazat shaman kan ga mejala ko jinya lai da ba kulamuga san ya palestine ko sile pwe islam pe bwa saw ye pwe oic ro pu twet tin twet ne so pye chet ko lukwe kausi ye cha ga be ne du si we pwe ma me khwe songpye lai da phit par le လူခွေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးမီရှယ်ပက်ရှလက်ကလည်းဂါဇာဒေသကိုအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုဟာဆေးရဆုမှုမြောင်းနိုင်ကြောင်းပြောဆိုလိုက်သလိုတစ်ချိန်တည်းမှာပဲဟာမတ်စ်တွေရဲ့ရော့ကက်နဲ့ပစ်ခတ်မှုတွေအားလည်းနိုင်ငံတကာဥပဒေကိုချိုးဖောက်ရရောက်ကြောင်းပြောဆိုလိုက်ပါတယ်ပြစ်ခတ်စတင်ပြစ်ပွားချိန်မှာဟာမတ်စ်နဲ့တခြားလက်နက်ကိုင်အုပ်စုတွေကအစ္စရေးဘက် လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်အယတထိခိုက်တည်ခြင်းမှုတွေများပြားခဲ့ပြီးတိုက်ခိုက်မှုတွေအတွင်းဆိုးရွားဆောက်ဦးတွေလူနေအိမ်တွေနိုင်ငံကလူသားချင်းစာနာမှုအကူအညီပေးအဖွဲ့အစည်းတွေစေဘက်ဆိုင်ရာဆောက်ဦးနဲ့မီဒီယာရုံးတွေကိုပါပြစ်မှတ်ထားခဲ့တာတွေကိုလည်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးကပြောဆိုသွားပါတယ်အဆူရနေတောင်မိုင်ဗစ်တိုးရီယာပြည်နယ်မှာကိုဗစ်ကပ်ရောဂါကူးစက်မှုအသစ်တွေတိုးလာရကယောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးကြာသပတေးနေ့ကစသတင်းတစ်ပတ်ကြာသွားလာကန့်သက်တားမြစ်လိုက်ပါတယ်။ပြည်နယ်မြို့တော်မဲပုံးမှာတော့ယောဂါကူးစက်သူလူနာသစ်၁၂ယောက်ကြာသပတေးနေ့ကပဲအတည်ပြုလိုက်တဲ့အတွက်စုစုပေါင်း26ယောက်ရှိခဲ့တာပါ။လူနာသစ်တွေတိုးလာနေတဲ့အတွက်လည်းပြည်နယ်စုကတာဝန်ရှိသူတွေစိုးရိမ်နေပါတယ်။
In the last day we've seen more evidence that we're dealing with a highly infectious strain of the virus.A variant of concern which is
ဒီကရက်တွေမှာအရင်နဲ့မတူအောင်ကူးစက်မှုမြန်ဆန်ပြီးစိုးရိမ်စရာယောဂပိုးအမျိုးအစားနဲ့ရင်ဆိုင်နေရတဲ့အထောက်အထားတွေလည်းတွေ့နေရပါတယ်လို့ပြည်နယ်ယာယီဝန်ကြီးချုပ် James Malino ကပြောဆိုသွားတာပါ။ပြပခီးသွားပြီးဟိုတယ်မှာအသွာလာကန့်သတ်ခံထားရခြင်းမှာပဲအိန္ဒိယနိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ virus ပိုးအမျိုးအစားသည့်ကူးစက်ခံခဲ့ရသူ2ဦးထံကနေကူးစက်မှုတွေထပ်မံဖြစ်ပွားခဲ့တာလို့လည်းပြောဆိုသွားပါတယ်။သွားလာကန့်သက်တားမြစ်ထားချိန်မှာမြို့ကနေနေနဲ့မဖြစ်မနေအလုပ်သွားတာကြောင်းသွားတာဈေးဝယ်တာပြည်သူဆောက်ရှောက်တာလေ့ကျင့်ခန်းလုပ်တာကာကွယ်ဆေးထိုးတာတွေပါဝင်ကျန်းမာရေးနဲ့ပတ်သက်တဲ့ကိစ္စတွေအတွက်ကတော့ပြင်ပမှာသွားလာခွင့်ပြုမှာဖြစ်ပါတယ်။ COVID ကရောဂါကူးစက်မှုတွေစတင်ရင်ကစလို့ Victoria ပြည်နယ်မှာသွားလာလှုပ်ရှားမှုတွေကန့်သက်ထိန်းချုပ်တာဒီကြေးနဲ့ဆိုရင်တော့လေ့ကျင့်မျှော်လင့်ဖြစ်ပါတယ်။ကမ္ဘာတဝန်းလူပေါင်းတန်းချီတည်ဆုံခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရဲ့ဇီးမြစ်ကိုအမေရိကန်ထိပ်တန်းထောက်လှမ်းရေးအေဂျင်စီတွေထပ်မံစုံစမ်းစစ်ဆေးပြီးတွေ့ရှိချက်တွေကိုအများပြည်သူသိနေအောင်ထုတ်ပေါ်ပြောဆိုသွားမယ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။ရပ်ပေါင်း90ကျော်စုံစမ်းစစ်ဆေးမှုကတွေ့ရှိချက်တွေကိုအများပြည်သူကိုအပြည့်အဝချပြသွားမှာဖြစ်ကြောင်းလည်းအိုဝါယိုပြည်နယ်ကလီဗလန်မြို့ကိုသွားဖို့ကြာသပတေးနေ့က Air Force 1အထူးလေယာဉ်မှမတက်ခင်သမ္မတဘိုင်ဒန်ကသတင်းထုတ်တွေကိုပြောဆိုလိုက်တာပါ။ကိုဗစ်ကရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာတရုတ်နိုင်ငံတခွဲကန်းကနေစတင်ပြန့်နှံ့တာဖြစ်နိုင်တယ်ဆိုတဲ့ခန့်မှန်းပြောဆိုချက်တွေထွက်ပေါ်လာရကအမေရိကန်မျိုးသားတခွဲကန်းတွေပါဝင်လူအပ်တဲ့ထောက်ကူတွေနဲ့ပြန်လည်စုံစမ်းစစ်ဆေးဖို့အင်ဂျီတော်ကဘူရူနီကပဲညွှန်ကြားလိုက်တာဖြစ်ပါတယ်။အမေရိကန်ထိတ်တဲထောက်လိုင်းအေဂျင်စီတွေကတော့သူတို့ရရှိထားတဲ့အချက်အလက်တွေအရကိုဗစ် -19 ရောဂါပိုးဟာလူဖန်တီးတာဓမ္မမဟုတ်ရင်လည်းမျိုးပြည်စပြုပြင်ထားတာမဟုတ်တဲ့အကြောင်းသိပ္ပံပညာရှင်တွေရဲ့ယူဆချက်ကိုလက်ခံတဲ့အကြောင်းပြည်ရင်တည်ထဲမှာပဲပြောဆိုထားကြတာပါ။ဒါပေမဲ့လည်းတဘာဝမှာရှိနေတဲ့ tracer ကနေလူကိုကူးစက်ရကပြန့်နှံ့နေတာလားဓမ္မမဟုတ်ရင်လည်းတခွဲကန်းတွေကနေမတော်တဆပြန့်နှံ့တာလားဆိုတာတွေကိုစဉ်းစားဆုံးဖြတ်နေအောင်ထပ်မံရရှိတဲ့အချက်လက်တွေထောက်လိုင်းရေးသတင်းတွေကိုလည်းမနားမနေဆက်လက်စုဆောင်းနေဆဲဖြစ်တယ်လို့လည်းပြောဆိုထားပါတယ်။အမေရိကန်မျိုးသားထောင်လိုင်းရေးညွှန်ကြားရေးမှူးချုပ်ရဲ့ကြာသပတေးနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ virus ပိုးရဲ့ဇီးပြင်းနဲ့ပတ်သက်တဲ့မေးခွန်းတွေကိုအဖြေပေးနိုင်အောင်ထောက်လိုင်းရေးအေဂျင်စီဆက်လက်ကြိုးပမ်းနေတဲ့အကြောင်းပြောဆိုထားပါတယ်။အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်ကမြို့ပယ်ယထာပြည်ပြင်ထင်းသိမ်းဆက်ယုံတစ်ခုမှာတနတ်သမားတယောက်ရဲ့လက်ချက်နဲ့လူကိုရောက်တိုက်ဆုံတဲ့ပြစ်ခတ်မှုကိုရဲတပ်ဖွဲ့ကဆက်လက်စုံစမ်းနေပါတယ်။ဆန်ဟိုဆေးမြို့ကဆက်ယုံမှာပြစ်ခတ်ခဲ့ပြီးကိုကုတ်ကိုအဆုံးစီရင်သွားတဲ့သူဟာအသက်59နှစ်အရွယ်ဆမ်ကက်စီရီဆိုသူဖြစ်တဲ့အကြောင်းလဲရဲတပ်ဖွဲ့ကပြောပါတယ်။ရဲတပ်ဖွဲ့ကဝိုင်းထားပြီးအနောက်ကိုကပ်ဖို့ကြိုးစားတဲ့အချိန်မှာပဲသူ့ကိုယ်သူအဆုံးစီရင်သွားတာလို့လဲဒေသခံရဲတပ်ဖွဲ့ကပြောပါတယ်။ပြစ်ခတ်မှုကျွလွန်တဲ့အကြောင်းရင်းနဲ့ပြစ်ခတ်ရမှာ၃နှစ်တနက်အမျိုးအစားကိုတော့ရဲကထုတ်ပေါ်မပြောသေးပါဘူး။တနက်သမားရဲ့ဇနီးဟောင်းကတော့လွန်ခဲ့တဲ့စနစ်ကျော်လောက်တုန်းကစစ်ရုံမှာရှိတဲ့တခြားဝန်ထမ်းတွေကိုတပ်ပစ်ချင်တယ်လို့ပြောခဲ့ဘူးတဲ့အကြောင်း AP သတင်းဌာနကိုပြောဆိုခဲ့တာပါ။ ပြစ်ခတ်မှုကျွလွန်နေသူမှာတနက်တလက်မကရှိခဲ့တဲ့အကြောင်းလဲတာဝန်ရှိသူတွေကပြောဆိုထားပေမဲ့တရားဝင်ကိစ္စနာဟုတ်မဟုတ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။သမ္မတဂျိုးဘိုင်ဒန်ကတော့သူနဲ့သူ့သမ္မတကမလာဟဲရစ်တို့ကိုပြစ်ခတ်မှုနဲ့ပတ်သက်ပြီးအစီအခံတင်ပြထားတဲ့အကြောင်းအင်ဂျီရိုကနေကြေညာရထုတ်ပြန်ပြောဆိုခဲ့တာပါ။ဂျော်ဂျီယာပြည်နယ်အတ္တလန်တာမြို့ကအနှစ်ခံပြစ်ခတ်မှုကော်လိုရာဒိုပြည်နယ်ဘော်ဒါမြို့ကကုန်စုဆိုင်ပြစ်ခတ်မှုတောင်ကယ်ရိုလိုင်းနာပြည်နယ်ရော့ခေးမြို့ကအင်တိန်ကပြစ်ခတ်မှုနဲ့အင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကဖက်ဒရစ်ဆပ်ပိုလုံငန်းကပြစ်ခတ်မှုတွေအတွက်ဝန်ထမ်းချင်းထိမ့်မှတ်ဖြစ်အလံတဝက်ချဖို့ညွှန်ကြားခဲ့ပြီးသတင်းပတ်တွေအတွင်းမှာပဲနောက်တစ်ချိန်ဝန်ထမ်းစရာဖြစ်နေကြုံရတာဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်ခင်ဗျာ
တော်ကြနေမနဲ့ခင်ထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအခုချိန်ဟာစပြီးသတင်းပေးပို့ချက်တွေကိုဇက်တိုက်စုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အရင်ဦးဆုံးတော့ဒီဒဏ်ငွေနဲ့ပတ်သက်တဲ့အကြောင်းအရာကိုတင်ပြပါမယ်မြန်မာနိုင်ငံအတွက်နိုင်ငံသားငွေအဓိကရှာပေးနေတဲ့ကမ္ဘာရေနံကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ဒီ Chevron နဲ့ Total တို့အနေနဲ့ပေါ့လေဒီလက်ရှိစစ်ကောင်စီကိုအမြတ်ငွေဝင်ငွေရရှိဖို့ပေးပို့ဖို့ကိုဆိုင်းငံ့လိုက်တာကအရေးပါတယ်လို့မြန်မာအရသာပြည်သူဝန်ထမ်းအရာရှိတွေကဆိုပါတယ် MOGE မြန်မာရင်းနှီးတဲ့သဘာဝဓာတ်ငွေလုပ်ငန်းအဆင့်မြင့်အရာရှိကြီးကထိုထမ်းတဲ့ Chevron တို့ရဲ့ဒီဓာတ်ငွေတည်ယူမှုဆိုင်ရာဒီဆိုင်းငံ့ငွေပမာဏကစုစုပေါင်းဓာတ်ငွေရောင်းရငွေရဲ့ဆယ်ရာခိုင်နှုန်းခန့်ရှိပြီးအခြားရင်းနှီးကုမ္ပဏီတွေကလည်းရှေ့မှာအလားတူဆက်လုပ်လာနိုင်တယ်လို့ပြောပါတယ်။ဘာကြောင့်အခုလိုဖြစ်ရလာတဲ့ဆိုတာရဲ့ဒီစစ်ကောင်စီပေါ်ဘယ်လိုတည်ယောက်မှုတွေရှိလာနိုင်တယ်လဲဆိုတဲ့အပေါ်မှာဒီလုံညုံရေးရအမည်မဖော်လို့တဲ့ဖက်ဆက်လုပ်ငန်းမှာလည်းပါဝင်တဲ့အရာရှိကြီးတို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာနားဆင်ကြည့်ပါခင်ဗျာ
ဟုတ်ကဲ့မြန်မာနိုင်ငံစီမံကိန်းနဲ့ဗန်ဒိုင်းဝန်ကြီးဌာနထုတ်ပြန်ချက်အရနှစ်စဉ်အမေရိကန်ဒေါ်လာ 1.5 ဘီလီယံဝန်းကျင်ပံ့ပိုးပေးနေတဲ့ဒီကမ်းလှမ်းရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းတွေကအခုပြင်သစ်ရဲ့ Total နဲ့အမေရိကန်ရဲ့ Chevron ကုမ္ပဏီတို့ရဲ့ဓာတ်ငွေပိုက်လိုင်းပို့ဆောင်မှုဆိုင်ရာမြန်မာနိုင်ငံကိုပေးတဲ့ငွေပိုင်းကိုအခုပထမဆုံးအကြိမ်ဖြစ်ဆက်နာသိမ်းပြီးမှစဆိုင်ရလိုက်တာပါဒီရေနံကုမ္ပဏီကြီးတွေအနေနဲ့စစ်ကောင်စီနဲ့လုက္ကိုင်နေတာပေါ်နိုင်ငံတကာမှာပြားတွေမြင့်တက်လာချိန်မှာနှစ်20ကျော်ကြာလှုပ်လာတဲ့ရတနာသဘာဝဓာတ်ငွေစီမံကိန်းရဲ့ထိုင်းထိရောက်တဲ့ပိုက်လိုင်းကိုတာဝန်ယူတဲ့မုတ်ဓမသဘာဝဓာတ်ငွေသယ်ယူပို့ဆောင်ရေးကုမ္ပဏီ MGTC ရဲ့အစုရှယ်ယာဝင်သူတွေဖိအားအောက်မှာအခုလိုဒီလစီဝေးဆုံးဖြတ်လိုက်ကြလို့သုံးသက်သူတွေကဆိုပါတယ်အဲဒီကြောင့်အခုဆိုင်းငံ့လိုက်တဲ့ဝင်ငွေပမာဏကဘလောက်ပမာဏရှိနိုင်တာကို MOGE မြမရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းအရာရှိကြီးက
ဒုက္ခရောင်းချရဲပမာဏရေမှာကျွန်တော်ကအပိုင်းခွဲပါတယ်နော်တို့ထုံးတွေပိုင်းနဲ့သယ်ယူပို့ဆောင်ရေးပိုင်းပေါ့ဒီချီကြတဲ့မှာသိရှိရတာတော့တို့သယ်ယူပို့ဆောင်ရေးအပိုင်းကိုဒီစီစဉ်မှုပမာဏရေဆိုရပေါ်မှာအမှုကြီးပေါ်မှာပြရဖို့ပတ်ဆံပြဆိုရတဲ့အခါကြီးရတယ်အဲ့ဒီခါကျတော့ကျွန်တော်ကဒီကမ္ဘာ့ချုံလုံးအပိုင်းမှာရရှိတဲ့ပမာဏပြီးတောင်းဝင်ကျေးဇူးရောင်းချမှုအပိုင်း transportation အပိုင်းကိုရတဲ့ပမာဏလေးဆိုင်ကျွန်တော်များတယ်ဘယ်လိုရှိအမိခါရရရှာကြလို့အဖြစ်စုဝေါင်းတောင်းဝင်ရောင်းချရတဲ့ပမာဏတွေမှာဆေးရကြလို့အောက်ရှိတယ်
ဒီတိုတန်နဲ့ Chevron တို့အဖွဲ့ဝင်ပါတဲ့နိုင်ငံတကာ EIGI တင်းထွက်လုပ်ငန်းများထင်တာမြင်တာရှိရေးအဖွဲ့ကတော့စစ်အာဏာသိမ်းပြီးမှမြန်မာနိုင်ငံကိုအဖွဲ့ဝင်ဖြစ်ကဆိုင်းငံ့ချခဲ့ပေမဲ့ဒီကုမ္ပဏီကြီးတွေအနေနဲ့ကတော့မြန်မာကိုပို့ပေးတဲ့ငွေကိုဆက်အစီရင်ခံနေရပါတယ်ဒီနိုင်ငံတကာ EIGI အဖွဲ့အာရှအရညွှန်ကြားမှု Gay Audience ကမုတ်တမပို့ဆောင်ရေးကုမ္ပဏီကနေမြန်မာ MOGE ကိုပေးခဲ့တဲ့ဒီငွေက2018ခုနှစ် AP ကနေစက်တင်ဘာလအတွင်းခမန်းကြီးဒေါ်လာ22သန်းအထိရှိခဲ့တယ်လို့အီးမေးလ်ကနေဖြေကြခဲ့ပါဗျ။အဲ့ဒီတော့ဒီကမ္ဘာရေနံကုမ္ပဏီကြီးတွေအနေနဲ့ဘာကြောင့်ခုလိုဆုံးဖြတ်ခဲ့ရတာကိုမြမရေနံနဲ့တဘာဝတန်းငွေလုပ်ငန်း MOG ရရှိကြီးက
ဒီကစိန်ထရုံးနဲ့ဆောင်ရွက်နေတဲ့ပုံစံတစ်ခုပါ။အဲ့ဒီတစ်ခုရဲ့တရားဝင်ကြိုးစားပြည့်ခုအနာသိမ်းထားတဲ့စစ်ဆိုးရပေါ်မှာထောက်ပံ့နေခြင်းရှိဘုံဒိခါရဖိကဲ့နိုင်ရလို့ယူဆရတဲ့ကြောင့်လက်ရှိစစ်ကောင်စီထောက်ပံ့နေတဲ့ပြည်ထောင်စုရောင်းရမ်းနေတဲ့တမူယုံချမှုကန့်တယ်လို့အဓိကရှိရလို့ဆိုတော့
ဒီနေရာမှာအခုလိုနိုင်ငံသားဝင်ငွေဆိုင်းငံ့ခံလိုက်ရတာကြောင့်စစ်ကောင်စီပေါ်တက်ရောက်နိုင်တာကိုမေးရမှာလဲ MOG အရာရှိကြီးကပဲ
ပြည်ထောင်စုရောရှိမှာပေါ့အခုတော့မှစစ်ကောင်စီနေတဲ့ဒီလိုမှလည်းအခက်အခဲအခြေအနေတွေအများကြီးဆိုင်ရတယ်အဲဒီတော့ Vida, Dashide, Wadu Yosanga, Vida, Kulu, Sandy Mafia, Pupero Shavu, Wadu, Exo, yes, and Lucy. Not a Yawi, now we be cheaper. The Fangan one is your beauty, Yawi, we are a hospital or pay to the Swiss Marina, a lot of PM, so we are not going to see the signals in there.
ဒါပြင်နိုင်ငံတကာကိုဘာပြောချင်ပါလဲလို့မေးရမှာ MOG ရရှိကြီးက
သူတို့တိုင်းပြည်တရားဝင်ပြည်သူလူထုလည်းဒီပေါ့ကနေဆိုဆူရပြပြည်သူလူရဲ့ဆရာတော်ဟိုရပ်ွေပြည်ရောအာလာသိမ့်လိုက်တဲ့စစ်ကောင်စီရဲ့လူရဲ့ဟိုပြည်သူလူထုရဲ့လောကဆက်တင်နေတဲ့အခြေအနေကယခုနိုင်ငံတကာနေပြီးပြည်သူလူထုဘက်ကနေပြီးအခုဒီပြည်တွေစစ်ကောင်စီတဆူမရှိအောင်ဆောင်ရွက်နိုင်တဲ့ဒီစားရီပပေါင်းကိုပြည်တယ်အယူကြီးအစိုးရဟိုအခုဒီပြည်တွေထောက်ပံ့တယ်ကျွန်တော်တို့နိုင်ငံကတိုင်းဝိုင်းနေတဲ့ငွားပြည်သူလူထုရဲ့အခုစက်ပြည်နေဆိုတော့ပြည်အမိခေါ်လာတယ်လို့ဒီလူစီတန်းရောက်ရင်ပြန်လေတောင်းရှိတယ်လို့ပြောတယ
်အချိန်ထဲမှာမြန်မာနိုင်ငံက Justice for Myanmar အဖွဲ့ကလည်းစစ်ကောင်စီလက်အောက်အခုလိုနိုင်ငံခြားငွေရောက်သွားနိုင်တာအတွက်စအစီမပြုဆိုင်ရလိုက်တာကိုကြိုဆိုပေမဲ့ပမာဏကနည်းသေးတာမို့ဒီထက်ပိုလုပ်ပေးဖို့နဲ့တခြားရင်းနှီးကုမ္ပဏီတွေလည်းလိုက်လုပ်ပေးကြဖို့မနေ့ကတောင်းဆိုလိုက်ပါတယ်ခင်ဗျာ
ကိုဝင်းမင်းရဲ့ဒီတီးတန့်ဆက်သွယ်မင်းမြန်းချက်ကိုနားဆင်ရပြီးအခုတစ်ခါနားဆင်ရမှာကဒီရှမ်းပြည်မြောက်ပိုင်းမူဆယ်၁၀၅မိုင်ကုံသွေးစုံမှာမြန်မာကုန်ကားတွေယာနဲ့ချီပြီးပိတ်မိနေပါတယ်ဒီအတွက်မြန်မာလုပ်ငန်းရှင်တွေဘက်ကနင့်နာဆုံးရှုံးနေရပါတယ်။ရန်ကုန်မြို့ကနေပေးပို့လာတဲ့သတင်းကိုတော့ကိုကျော်ကျော်သိန်းကပြောပြမှာပါ
။မြန်မာနိုင်ငံနဲ့နေဆက်တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာကိုဗစ်ကပ်ရောဂါကူးစက်မှုပြန်ဖြစ်ခဲ့ခြင်းကလေးကမူဆယ်၁၀၅မိုင်မှာရှိတဲ့တရုတ်မြန်မာနေဆက်ဂိတ်တွေကိုအေဗီလာကလေးကပိတ်ထားတာဂိတ်တစ်ခုကိုပဲပြန်ဖွင့်ပေးသေးတာပါ။ဂိတ်၅ခုမှာတစ်ခုကိုပြန်ဖွင့်ပေးထားတယ်ဆိုတာတော့မှတရုတ်ဘက်ကကန့်သက်စစ်ဆေးမှုတွေကြောင့်ဖွင့်ပေးထားတဲ့ကျင်းစန်းကျော့နေဆက်ဂိတ်ကိုသွားတဲ့လမ်းပေါ်မှာအတော်လာတန့်ပြီးကုန်ကားတွေတန်းစီပိတ်နေပါတယ်။ယာဒီလိုက်ပေါ်တဲ့အသီးတွေကတရုတ်နိုင်ငံဘက်ကသခွားမွေးတရက်သီးတွေပို့ခြင်းဖြစ်လို့တစ်သီးကုန်ကားတွေဒုက္ခရောက်နေတယ်လို့မူဆယ်တစ်သီးဝလံကုန်စီတိုင်ဒုတိယဥက္ကဋ္ဌဆိုင်းခင်မောင်က VOE ကိုပြောပါတယ်
။ဘန်ပိုင်းမှာပိတ်နေနေတဲ့ကုန်တွေရအားလုံးအနေနဲ့ဂိမ်းကုန်၆အားလုံးကတော့အသီးတွေကတော့ထောင်ချီပိတ်မိနေရရှိတယ်။အဲ့တော့ကဲကဲဆိုတော့လမ်းပိုင်းမှာရက်ကြတယ်ရက်ကြတော့တိတိတွေပုတ်တိုးမှုရှိတယ်အကျေရတယ်အဓိကတရက်တီးပေါ့လေနောက်ခုချင်းကအမဲ့ကြီးစေးကြပုတ်ပြက်တွေကလည်းလွင့်ပြက်တယ်လို့မျိုးနဲ့တောင်းလို့နေနေအခက်ခဲတွေအများကြီးနေရတဲ့အနေအထားပေါ့
လမ်းမှာရက်ရှည်ဆောင်ဆိုင်ရလို့တီးနံတွေပျက်စီးကုန်ပြီးဈေးမရတဲ့အတွက်တောင်းသူတွေအရှုံးပေါ်နေတဲ့အကြောင်းလဲသူကပြောပါတယ်ကိုဗစ်ကပ်ရောဂါထိန်းချုပ်ဖို့ဆိုပြီးမူဆယ်တရား၅မိုင်ကမန်ဝေးနန်းတော်စင်ပြူအရိဂိတ်သုံးခုကိုတရုတ်နိုင်ငံဘက်က2020အေဘီလာကလေးကပိတ်လိုက်တာပါပန်ဆိုင်ဂိတ်ကိုလည်းမကြာခဏဆိုသလိုပိတ်လိမ့်ရှိပါတယ်ကျင်းစန်းကျော့ဂိတ်တစ်ခုကိုပဲကိုဗီယောဂါစစ်ဆေးတာတွေတင်းတင်းကြပ်ကြပ်လုပ်ပြီးအကန့်အသတ်နဲ့ဖွင့်ပေးထားတာပါဒါကြောင့်ကုန်စည်နဲ့တတိဝလံများများတင်ပို့ရတဲ့အခုလိုရာသီမှာကုန်ကားပိတ်ဆို့တာတွေပိုဖြစ်လာတဲ့အကြောင်းမူဆယ်မြို့ကုန်တယ်တူကပြောပါတယ်
ကားကြီးကများတော့တပေါက်သေးဆိုတော့ပုံတိုးတွေကကားကြီးများတော့ကားကြီးတိုင်းစီတာကားကြာကိုတက်တက်ကြောက်ဘူးစိတ်ထားတော့ထောက်လာတော့ကမြေကြီးကားကြီးများလည်းဘူးအလဲလုံးအဲ့နဲ့တော့ကြာတယ်တူပ
ါအခုတော့တရက်သီးတောင်သူတွေကနေဆက်ဂိတ်အခြေအနေကိုစောင့်ကြည့်ပြီးမှလူသလောက်ပဲခူးဆုတင်ပို့ကြပါတယ်လမ်းခီးမှာရက်ကြတဲ့အတွက်ပို့ဆောင်ရေးလုပ်ငန်းတွေကကုန်တင်ခါကိုပို့ယူပါတယ်တရုတ်ဘက်ကဈေးနှိမ်ရင်တော့တောင်သူတွေပဲထပ်ပြီးနှင်နာရတဲ့အကြောင်းကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေကပြောပါတယ်
ကောင်းမှမလို့ပြောရတဲ့ပေါက်ဆက်ပဲပုံနေရတဲ့အနေအထားဖြစ်နေတော့ခင်ဗျာတော့ကုန်ဆောင်တွက်လိုက်ဒီနံတွက်လိုက်ခဲတိုင်းနဲ့တော့လွတ်ပြေးနေတယ်လေတရက်တရက်လုံးဆိုရင်တော့တရားအောင်ဝင်နေတာမသိပါဘူးသွားပြန်ပြန်ဖတ်လာတဲ့ဒီနေအောင်ပြောခင်ဗျာရက်နဲ့တင်နဲ့သလားတော့ကြာမယ်ကျွန်တော်တို့ကားလီကမှ105မိုင်ကိုဝင်ဖို့တန်းစီနေတာတစ်ပတ်လောက်ပြီရ
စကိုင်းတိုင်းကကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တူပြောသွားတာပါမူဆယ်105မိုင်ကုန်သွေးဂိတ်တွေပုံမှန်ပြန်ဖွင့်နိုင်ဖို့မြန်မာတရုတ်နှစ်နိုင်ငံကနေဆက်ကုန်သွယ်ရေးတာဝန်ရှိသူတွေမကြသေးခင်ကဆွေးနွေးခဲ့ပါသေးတယ်။ဒါပေမဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာကိုဗစ်ကူးစက်တာတွေတကြောပြန်ဖြစ်လာတာကြောင့်အခြေအနေတည်ငြိမ်တဲ့အထိစောင့်ကြည့်ရုံပဲလို့တရုတ်အာဏာပိုင်တွေကထုတ်ပြန်ထားပါတယ်။တရုတ်မြန်မာနေဆက်ကုန်သွယ်ရေးဂိတ်တွေကနေမြန်မာနိုင်ငံဘက်ကရေထွက်ကုန်၊ကုန်ကြောင်းနဲ့စိုက်ပျိုးရေးပစ္စည်းတွေတရုတ်နိုင်ငံဘက်ကိုအဓိကတင်ပို့ပါတယ်။တ တရုတ်ဘက်ကနေလေယာဉ်သုံးစက္ကရိယာနဲ့ဓာတ်မြောစာအပါအဝင်ရေစီပစ္စည်းအိမ်ဆောက်ပစ္စည်းဆေးအမျိုးမျိုးစတဲ့ကုန်တွေကိုတင်သွင်းနေတာပါညနိုင်ငံနဲ့ဇက်ကုန်သွယ်မှုပမာဏက2019-2020ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်ပေါင်း4800ကျော်တယ်လို့မြန်မာကုန်သွယ်ရေးဌာနကထုတ်ပြန်ထားပေမဲ့ဒီနှစ်မှာတော့အဲ့ဒီပမာဏထက်လျော့နေနိုင်ကြောင်းခန့်မှန်းနေကြပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါခင်ဗျာဒီတရုတ်မြန်မာနယ်စပ်အခြေအနေကနေထိုင်းနယ်စပ်အခြေအနေကိုလည်းကြည့်အောင်ပါဒီထိုင်းမြန်မာနယ်စပ်မဲဆန်မြို့ကျက်တွန်ရုံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမား38ဦးစီမှာကိုဗစ်ရောဂါပိုစစ်ဆေးတွေ့ရှိလာရတဲ့အတွက်ဒီထိုင်းမြန်မာနယ်စပ်ကနေတဆင့်တရားဝင်ဝင်ရောက်လာကြတဲ့အလုပ်သမားတွေကိုရှာဖွေပြီးတော့ကာယရောဂါထိန်းချုပ်မှုတွေလှုပ်ဆောင်လာနေပြီလို့ချင်းရိုင်ခရိုင်မြို့တော်ဝန်ကပြောကြားပါတယ်ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတော်မန်ရေးမှာသတင်းပေးပို့ပါတယ်
ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆိုင်မြို့မှာရှိတဲ့ကျက်တွန်ရုံမှာအလုပ်လုပ်ကန်နေတဲ့မြန်မာနိုင်ငံသား38ဦးဟာကိုဗစ် -19 ကူးစက်ခံရတာကိုမေလ26ရက်နေ့မှာစစ်ဆေးတွေ့ရှိပြီးတဲ့နောက်မြန်မာနိုင်ငံသားအတူပြုလူနာတွေနဲ့ဆက်ဆက်တဲ့လူ190ထဲမှနည်းကိုအသွားလာပြီးကန့်သတ်လိုက်ပါတယ်။ကျက်တွန်စက်ရုံကိုပစ္စည်းပို့နေတဲ့မြန်မာနိုင်ငံသားကုန်တီရင်မောင်းတို့ဟာဒီရက်ပိုင်းမှာပဲကိုဗစ်ကပ်ပိုးကူးစက်တာကိုစစ်ဆေးတွေ့ရှိပြီးဆေးကုသမှုခံယူနေတာပါ။ဒီနောက်မှာတော့ကျက်တွန်ရုံမှာအလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသား40နီးပါးကိုဗစ်ကပ်ပိုးကူးစက်နေတာကိုထပ်မံတွေ့ရှိခဲ့တာဖြစ်ပါတယ်။အတူပြုလူနာတွေ့ရှိခဲ့တဲ့ကျက်တွန်ဆက်ရုံကိုတော့လက်ရှိမှာအသွားအလာတွေကန့်သတ်ထားပြီးအလားတူအလုပ်ရုံ10ခုကိုလည်းကျန်းမာရေးစစ်ဆေးမှုတွေလှုပ်ဆောင်သွားမယ်ဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်။ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ကိုလာရောက်ခဲ့တဲ့ချင်းရိုင်မြို့တော်ဝင်မစ္စတာပချယာပယာချက်ခုကတော့လက်ရှိမှာနေဆက်တီမှာကိုဗစ်ကရောဂါပိုးကူးစက်မှုတွေအဖြစ်များလာတာကိုတွေ့ရကြောင်းဒီအတွက်နေဆက်ကျေးရွာတွေမှာခိုးဝင်လာသူတွေရှိနေတဲ့အတွက်တရားမဝင်နေထိုင်နေတာတွေကိုစစ်ဆေးအရေးယူတာအပြင်ကက်ရောဂါကာကွယ်ထိန်းချုပ်ရေးတွေလှုပ်ဆောင်နေပြီဖြစ်ကြောင်းထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။ဒါတို့
กฎหมายแล้วเราห้ามกฎหมายของประเทศ
ထိုင်းနိုင်ငံအနေနဲ့ COVID-19 ကပ်ရောဂါအရေးပေါ်ကာလမှာအာဏာပိုင်အဖွဲ့အစည်းအားလုံးနေဆက်ဒေသတွေမှာကန့်သတ်မှုတွေနဲ့အသွားအလာတွေပိတ်ပင်ထားပြီးမဲ့တရားမဝင်နီးလန်းနေတဲ့သွားလာဝင်ရောက်နေသူတွေရှိနေပါတယ်။အခုလိုမျိုးနှစ်နိုင်ငံကြားအသွားပြန်တွေလုပ်နေတဲ့အတွက်ကပ်ရောဂါလှိုင်းတွေဟာဆက်တိုက်ဖြစ်နေမှာဖြစ်လို့နေဆက်ဒေသတွေကို COVID ကပ်ရောဂါကာကွယ်ထိန်းချုပ်မှုတွေလှုပ်ဆောင်နေပါပြီဆိုပြီးပြောသွားတာပါ။အခုရက်ပိုင်းမှာပဲထိုင်းမြန်မာနေဆက်မဲဖားလွန်ဒေသကကြေးရွာတွေကိုထိုင်းစစ်တပ်ကပိုက်ဆိုင်တဲ့ရှာဖွေစစ်ဆေးမှုတွေလှုပ်ဆောင်နေပြီးတရားမဝင်လာရောက်နေထိုင်နေသူတွေကိုအရေးယူဖမ်းဆီးမှုတွေလည်းလှုပ်ဆောင်နေပါတယ်။ထိုင်းနိုင်ငံမှာကိုဗစ်တတိယလိုင်းကူးစက်မှုတွေကနေ့စဉ်ထောင်ချီတိုးနေပြီးဒီထဲမှာရွှေတောင်းမြန်မာလူသမားတွေကြားမှာလည်းကူးစက်မှုတွေဖြစ်ပေါ်နေပါတယ်။ထိုင်းနိုင်ငံမှာတော့မေလ28ရက်နေ့တနေ့ထဲမှာပဲကူးစက်သူလူနာအသစ် 3,300 ကျော်ရှိနေပါတယ်။အခုချိန်ထိကိုဗစ်အတည်ပြုလူနာ 34,100 ကျော်ရှိနေပြီးသေဆုံးသူက920ဦးထက်မနည်းရှိနေကြောင်းကိုလည်းထိုင်းအစိုးရကတရားဝင်သတင်းထုတ်ပြန်ထားပါရဲ့ရှင်
။မင်းအိမ်မှသတင်းပေးပို့ခဲ့ရတာပါခင်ဗျာ။အခုတော့ဒီကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်အကြောင်းတွေကိုကိုအောင်မြတ်သူကမူရင်းအပေါ်မှာပြတင်ပြပါမယ်ခင်ဗျာ
။မြန်မာအရေးခရီးမြောက်တဲ့အာဆီယံလမ်းစဉ်ဆိုတဲ့ခေါင်းစဉ်နဲ့Diplomatic Career သတင်း online မှာဖော်ပြထားတဲ့ Caroline Nashe ဆောင်းပါးကိုတင်ပြပေးကြပါမယ်။ဆရာနာတင်ယူပြီး3လအကြာမှာပြုလုပ်ခဲ့တဲ့ ASEAN ရဲ့လေးကံဖင်ရွက်တဲ့ထိပ်သီးဆွေးနွေးပွဲကပြင်းထန်တဲ့လူလူတုံ့ပြန်မှုကိုဖိတ်ခေါ်သလိုဖြစ်ခဲ့ရတယ်လို့အစချီပြီးတော့ဆောင်းပါးကိုရေးသားထားပါတယ်။အကြမ်းဖက်မှုတွေရပ်တန့်မှုအပါအဝင်အချက်၅ချက်ပါတဲ့ပုံသဘောတူညီချက်ကိုရရှိခဲ့တာကိုမလေးရှားဝန်ကြီးချုပ်မူယက်ဒင်ယက်စင်ကတော့မျှော်လင့်လာတာပိုအောင်မြင်တယ်လို့ပြောပေမဲ့အာနာသိန်းစက်ကောင်စီနဲ့အပြိုင်ဖွဲ့ထားတဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့လက်ထောက်နိုင်ငံရေးဝန်ကြီးဦးမိုးစောဦးကတော့လူထုကိုစားပြုမှုမပါရှိဘဲနှိမ့်နိုင်ဆွေးနွေးမှုကအောင်မြင်မှာမဟုတ်ဘူးလို့သတိပေးထားပါတယ်။တရုတ်နိုင်ငံကတော့မျက်နှာတော်လာပြစရာမလိုဘဲ၎င်းရဲ့ကိုစားပြုမှုကိုဖော်ပြနိုင်ခဲ့တယ်လို့လည်းဆိုပါတယ်။တရုတ်နိုင်ငံကတော့မျက်နှာတော်လာပြစရာမလိုဘဲ၎င်းရဲ့ကိုစားပြုမှုကိုဖော်ပြနိုင်ခဲ့တယ်လို့ဆိုပါတယ်။ထိပ်သီးဆွေးနွေးပွဲမတိုင်ခင်တရုတ်နိုင်ငံရေးဝန်ကြီးဝန်ကြီးကထိုင်းနိုင်ငံရဲ့ဝန်ကြီးနဲ့ဘရူနိုင်းဒူးနိုင်ငံရဲ့ဝန်ကြီးကိုတယ်လီဖုန်းခေါ်ယူပြီးတော့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်တဲ့တရုတ်နိုင်ငံရဲ့မျှော်လင့်ချက်တွေအဖြစ်ဒေသတွင်ညီညွတ်မှုကိုအဓိကထားဖို့နဲ့ပြပစွပ်ဖက်မှုကိုညှင်းပယ်ဖို့ခြားပြနိုင်ခဲ့တယ်လို့ဆိုပါတယ်။ထိပ်သီးဆွေးနွေးပွဲအဆုံးသတ်မှာလည်းနှစ်ပတ်စလုံးကိုအကြမ်းဖက်မှုတွေအတွက်တာဝန်ရှိရလို့သုံးနှုန်းပြောဆိုခဲ့တာမို့တက်မတော်အတွက်အမျက်ထွက်ခဲ့တယ်လို့ရေးသားဖော်ပြထားပါတယ်။ထင်ထားတဲ့အတိုင်းပဲအာဆီယံဆွေးနွေးပွဲဟာမြန်မာနိုင်ငံသားတွေကိုအကာအကွယ်ပေးဖို့ပြက်ကွက်ခဲ့ပြီးဒီမိုကရေစီရဲ့ထောက်ခံလှုပ်ရှားမှုတွေအတွက်လုံခြုံရေးကောင်စီအနေနဲ့အသစ်တစ်ဖန်မြန်မာအရေးအာရုံထားလှုပ်ဆောင်ဖို့လိုပြီလို့ထောက်ပြထားပါတယ်။၎ အပြည့်စုံတော့ www.diplomaticcarrier.com မှာဖတ်ရှုနိုင်ပါတယ်။ဒုတိယဆောင်းပါးတစ်ပုဒ်အနေနဲ့မြန်မာပေါ်ကြီးကြီးပေးကစားနေတဲ့ ASEAN ဆိုတဲ့ခေါင်းစဉ်နဲ့ The Interpreter သတင်း online မှာဖော်ပြထားတဲ့ဂျန်လီရဲ့ဆောင်းပါးကိုတင်ပြပေးကြပါတယ်။ခက်ခက်ခဲခဲရရှိကြတဲ့ဘုံသဘောတူညီမှုကိုအလင်းအမြန်အကောင့်တဲ့မဖော်နိုင်ဘူးဆိုရင်စေအုပ်စုကိုပြစ်ခွင့်ပေးသလိုဖြစ်နေတာမို့အာဆီယံအတွက်ဒီပွဲဟာအန္တရာယ်များပြီးကြီးကြီးတယ်လို့အစချီပြီးတော့ဆောင်းပါးကိုရေးသားထားပါဗါ။အာဆီယံဘုံသဘောတူညီချက်၅ရက်မှာအကောင့်တွေဖော်အားမဲ့အပိုင်းတွေရှင်းရှင်းလင်းလင်းမပါရှိတာအရက်သားတွေပေါ်မှာဆက်ပြီးတော့တက်မတော်ကအကြမ်းဖက်နေတာလူထောင်နဲ့ချီပြီးတော့ထွက်ပြေးနေရတာစတဲ့စစ်တပ်ရဲ့အကြမ်းဖက်မှုတွေပေါ်အာဆီယံကမရှုတ်ချတာကိုလည်းဒေသတွင်အုပ်စုတွေကဝေဖန်နေကြပါဗါ။နိုင်ငံတကာကမြန်မာနဲ့ပတ်သက်ပြီးတော့ရွေးချယ်စရာများများဆဆမရှိပေမဲ့အာဆီယံဒီသာဒီပြဿနာကိုဖြေရှင်းဖို့တခုတည်းသောအကောင်းဆုံးအဖွဲ့ဖြစ်နေပါတယ်လို့လည်းဆိုပါရယ်။ဂျာဝင်စစ်ဆက်ပြီးအာဆီယံတန်တမန်ဖြစ်ခန့်အရာမှာစင်ကာပူဝန်ကြီးချုပ်ဟောင်းဂိုချောက်တောင်အင်ဒိုနီးယားနိုင်ငံရဲ့ဝန်ကြီးဟက်ဆန်ဝီယယူတာနဲ့အာဆီယံဥက္ကဋ္ဌစတဲ့သူတွေနာမည်ပေါက်နေပေမဲ့ကာကြုတ်မင်းအောင်လိုင်းသဘောတူမှာဖြစ်ဖွယ်ရာရှိတယ်လို့ဆိုပါရယ်။စစ်ကောင်စီကလည်းမြမအရေးမှာအသာစီးမရပဲဘလို့မှဂျာဝင်ဆောင်ရွက်တာကိုခွင့်ပြုမဲ့ပုံမရှိသေးဘူးလို့ဆိုပါရယ်။ဂျာဝင်ပြည်မဲ့တန်တမန်အနေနဲ့လည်းမတူညီတဲ့အကျိုးစီးပွားတွေရှိနေကြတဲ့စစ်ကောင်စီအမျိုးသားညီညွတ်ရေးအစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကိုတစုံတရာတရားဝင်မှုရှိအောင်အသီးမှတ်ပြုဖို့လိုတယ်လို့ထောက်ပြထားပါတယ်။အခြားတစ်ဖက်မှာလည်းအကြမ်းဖက်မှုတွေနဲ့အသေးအပြောက်တွေများလာခဲ့ရင်အာဆီယံပေါ်ဖိအားတွေရှိတာမို့ဒီပွဲကအာဆီယံအတွက်ကြီးကြီးတယ်လို့ထောက်ပြထားပါတယ်။အာဆီယံအနေနဲ့မြန်မာစစ်အုပ်စုကိုတကယ်ပဲတွန်းအားပေးနိုင်မလားဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေပြီးအဖွဲ့ဝင်နိုင်ငံဖြစ်တဲ့ထိုင်းနဲ့စင်ကာပူတို့ကတော့အစင်လာသဘောမျိုးမဟုတ်ပဲစီးပွားရေးနဲ့ဗန်နာရေးအရမြန်မာကိုတီးတသာဖိအားပေးနိုင်တယ်လို့ဆိုပါရယ်အပြည့်စုံတော့ www.loryinstitute.org မှာဖတ်ရှုနိုင်ကြပါရယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။ VOA ရဲ့တောက်ကြနေမနဲ့ခင်အစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုတော့ဥအောင်ခင်ရဲ့အပတ်စဉ်ကဏ္ဍနဲ့စတင်ကြပါတယ်။ဆရာနာသိမ်းမှုကြောင့်ဖြစ်ပေါ်လာရတဲ့ဒီတရုတ်မြန်မာဆက်ဆံရေးပြဿနာကိုဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝဲအောင်ကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ဒီသို့အုံကြွမှုကြီးကို1988မှာစစ်တပ်ကခြေပုံးလိုက်တာကိုဒီမိုကရေစီနိုင်ငံတွေကဝိုင်းဝန်းရှုံချကြလို့အပေခံဖြစ်လာတဲ့ဗမာစစ်အစိုးရဟာတရုတ်ကိုစတင်မိခိုပါလေ။တက်ချုပ်ကြီးတန်းရွှေ1989မှာဗေကျင်းသွားခြင်းကစပြီးဒီကနေ့အထိတရုတ်အစိုးရရဲ့ထောက်ပံ့မှုမျိုးစုံရယူလာတာအနှစ်40ကျော်ပါပြီ။ဘူတန်းရွှေတရုတ်ပြည်သွားပြီးတဲ့နောက်တရုတ်ကုမ္ပဏီတွေခြေသွက်လာပါလေ။လန်းခင်းတရားဆောက်ဓာတ်ဆက်ယုံတိဆောက်စားတဲ့လုပ်ငန်းတွေမှာတရုတ်ကုမ္ပဏီတွေပါဝင်လာပါတယ်တရုတ်စီကစစ်လက်နဲ့ပစ္စည်းလဲအများအပြားရရှိပါတယ်တရုတ်ဖြူကွန်မန်တန်တိုင်ရင်အချို့ရှမ်းပြည်ထဲဝင်ရောက်ခိုလုံမှုနဲ့ဘက္ကပဗမာကွန်မြူနတီပါတီကိုကူညီမှုကြောင့်တရုတ်ကိုအန်ဒီရဲ့အဖြစ်သတ်မှတ်တဲ့စစ်သဘောတရားတပ်ပတော်မှာရှိပါတယ်ဒါပေမဲ့အာဏာတည်မြဲရေးအတွက်တရုတ်ကွန်မြူနတီအစိုးရနဲ့လက်တွဲလိုက်ရပါတယ်လက်တလုံးအကျိုးခံစားရဖို့လုပ်တဲ့နေပြူပါပါပဲဘူတရွှေလက်ထက်မှာနေပြူတော်အပါဝင်စီမံကိန်း800ကျော်မှာတရုတ်တွေကန်ထရက်ရကြပါတယ်စီရေးစီးပွားရေးနိုင်ငံရေးနဲ့တန်တမာရေးမှာတရုတ်အစိုးရကဗမာစစ်အစိုးရကိုနှီးအမျိုးမျိုးနဲ့အကူအညီပေးပါလေ
စစ်ဘူဟောင်းတွေစုပေါင်းပြီးဖွဲ့စည်းထားတဲ့ ကျန်းဖွန့်အစိုးရကိုဦးသိန်းစိန်ဦးဆောင်တော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုကိုအချိန်အဟုန်နဲ့တိုးမြင့်နိုင်မယ်လို့တရုတ်အစိုးရကတွက်ထားပါတယ်။ကျန်းဖွန့်အစိုးရဟာအရင်အတိုင်းဆက်လုပ်လိမ့်မယ်လို့တရုတ်ကမျှော်လင့်ပါတယ်။ဒါပေမဲ့2017စက်တင်ဘာမှာဦးသိန်းစိန်တရုတ်ပြည်သွားပြီး၄လအကြာမှာမြေဆုံစီမံကိန်းကိုရပ်ဆိုင်းလိုက်တော့တရုတ်အစိုးရမျက်လုံးပြူးသွားပါတယ်။နေရာတကာမှာထင်သလိုလုပ်ပြီးမြေဆုံကြမှပြည်သူ့ဆန္ဒလေးစားတယ်ဆိုတာကိုတရုတ်ကမယုံပါဘူး။ပြည်သူတွေရဲ့တရုတ်ဆန့်ကျင်ရေးစိတ်ဓာတ်ကိုမမြင်ဘဲအမေရိကန်နဲ့ဆက်ဆံရေးကောင်းအောင်လုပ်တဲ့လှဲ့ကွက်လို့သာတရုတ်ကမြင်နေပုံရပါတယ်။စေအစိုးရကိုအကြိုက်ပေးပြီးအပေးယူလုပ်တဲ့ဆက်ဆံရေးကိုတရုတ်ကလိုလားပါတယ်။လက်နက်ကင်အဖွဲ့တွေကိုလက်ထိုးနိုင်လို့အခွင့်အူးခံစားရတာမျိုးကိုတရုတ်ကကြိုက်ပါတယ
်။ဥပမာဗိုလ်တန်းရွှေရဲ့နေပြည်တော်မှာအမြဲတမ်းမီးလင်းနေအောင်တရုတ်ကငွေထုတ်ချေးပြီးပေါင်းလောင်းရေအားလျှက်စောက်ပေးပါတယ်။ဒီကျေးဇူးကြောင့်မြေဆုံဆယ်စီမံကိန်းကိုဗိုလ်သားရွှေအစိုးရကအလွယ်တကူခွင့်ပြုခဲ့တာဖြစ်ပုံရပါတယ်။မြန်မာဟာတရုတ်ရဲ့အဖြစ်ကံဘဝရောက်နေပါတယ်။အခုလဲတပြည်လုံးဆန့်ကျင်တာကိုခံနေရတဲ့စစ်ကောင်စီဟာတရုတ်ကိုမိခိုးပြီးအာဏာတည်မြဲဖို့ကြိုးပမ်းနေပြန်ပါတယ်။ဗိုလ်သားရွှေရဲ့တပည့်ဟာဆရာချီရလိုက်နေနေဖို့ရပါတယ်ပြည်သူတွေကိုတတ်ဖြတ်ပြီးတရုတ်အစိုးရအကူအညီရယူတဲ့အပြုအမူဟာမတားလက်ဖက်ထုတ်နဲ့မျက်နှာလုံးတလူဖြစ်နေတာကိုစစ်ကောင်စီနဲ့တရုတ်ကသတိထားမိဖို့မရပါဘူ
းတရုတ်အကူအညီယူရင်မြန်မာဘက်ကလိုက်နာရမယ့်မူဝါဒမရှိပါဘူးအနောက်တိုင်းအကူအညီယူရင်သာလိုက်နာရမယ့်စီကံတတ်မှတ်ချက်တွေရှိပါတယ်တရုတ်ဘက်ကတော့ဘာမှတတ်မှတ်ထားတာမဟုတ်ပါဘူးနိုင်ငံသားကိုတရုတ်အစိုးရကပေးတဲ့အကူအညီ၃မျိုးရှိပါတယ်။ကြံဆက်စရာမလိုတဲ့ထောက်ပံ့မှု grant အတိုးမဲ့ချေးငားမှုနဲ့အတိုးသက်သာစွာချေးငားမှုစတာတွေဖြစ်ပါတယ်။ထောက်ပံ့မှုနဲ့အတိုးမဲ့ချေးငားမှုကိုတရုတ်အစိုးရဗဏ္ဍာရေးအဖွဲ့အစည်းတွေကလုပ်ပြီးပို့ကုန်သွင်းကုန်ဘဏ် Exim Bank ကတော့အတိုးသက်သာစွာငွေချေးလိရှိပါတယ်။ဒါပေမဲ့တရုတ်အကူအညီဟာရင်းနှီးမြှုပ်နှံမှုနှစ်နိုင်ငံကုန်သွယ်မှုနိုင်ငံစီမံကိန်းစတာတွေနဲ့ရောထွေးနေတဲ့နိုင်ငံဆက်ဆံရေးလို့ဖြစ်နေပါတယ်။မြန်မာပြည်မှာတရုတ်ပါဝင်နေတဲ့အခမ်းအကဏ္ဍဟာအကြီးမားဆုံးဖြစ်ပါတယ
်။ NLD အစိုးရတက်လာတော့လေတရုတ်နဲ့ဆက်ဆံရေးအဆင်ပြေအောင်ကြိုးပမ်းရပါတယ်။ဒေါ်စုကိုရိုင်2019မေလမှာဘေကျင်းပိုးကပတ်လမ်းညီလာခံကိုတက်ရောက်ပြီးတရုတ်သမ္မတရှီကျင့်ဖင်နဲ့တွေ့ဆုံပါတယ်။မြန်မာပြည်မှာအခြေခံအဆောက်အအုံတွေတည်ဆောက်ပြီးယူနိုက်တက်ရခိုင်ပြည်နယ်ဆက်သွယ်ရေးကောင်းမွန်ဖို့သာတရုတ်ကစိတ်ဝင်စားပါတယ်။ဒါကြောင့်ရိုဟင်ဂျာပြည်ထနာအတွက်အနောက်တိုင်းမှာဝေဖန်ခံနေရတဲ့ NLD အစိုးရအဖို့တရုတ်နဲ့လက်တွဲရတာကပိုးပြီးအဆင်ပြေပုံရပါတယ်။တရုတ်ကလည်းအာဏာရအစိုးရနဲ့ဆက်ဆံရေးကောင်းဖို့သာစိတ်ဝင်စားပါတယ်။ဒါပေမဲ့တရုတ်ရဲ့အပြုအမူကိုမြန်မာပြည်သူပြည်သားတွေအပြည့်အထန်ဆန့်ကျင်တဲ့အခါတရုတ်အစိုးရထိတ်လန့်တုန်လှုပ်သွားပါတယ်။တရုတ်ပြည်စီတပိန့်ပေါက်ဖို့လူမှုကွန်ရက်မှာစော်ဩသူ9000ကျော်ရှိပါတယ်အထယ်ကျုပ်အလုံယုံအချုပ်မိရှို့ခံရတာနဲ့တရုတ်ဓာတ်ငွေပိုက်လိုင်းဆောင်ရဲကင်းတက်ခိုက်ခံရတာဟာတရုတ်အတွက်မကောင်းတဲ့အတိတ်နမိတ်ပါအာနာသိန်းစစ်ကောင်စီကတော့ခြံစည်းဟုတ်ပေါ်ကထိုင်ကြည့်နေတဲ့တရုတ်ရဲ့အကျိုးကျေးဇူးကြောင့်တဆိုးရှည်လိမ့်မယ်လို့မျှော်လင့်နေပုံရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆက်လက်ပြီးနားဆင်ရမှာကကျန်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းကိုစိုးရိမ်နေရချိန်မှာကျန်းမာရေးပညာရှင်တွေကပြောဆိုသတိပေးနေကြပါတယ်ဒီကြောင့်လည်းပတ်သက်လို့နယူးယောက်မြို့ကကူးစက်အထူးကုယောဂါဆရာဝန်ကြီးဖြစ်တဲ့ဒေါက်တာဇေယျသက်ကိုကိုဝင်းမင်းကမေးမြန်းပြီးဒီကဏ္ဍမှာတင်ပြထားပါတယ်
โอเคကိစ္စယောဂအထူးကုဆရာဝန်ကြီးဒေါက်တာဇေယျသက်ခင်ဗျာကျွန်တော်တို့ဒီလက်ရှိအိန္ဒိယကကိုဗစ်ပိုးမြို့ကွဲတဲ့ကိုကျွန်တော်တို့ဒီအရှိတောင်အရှာအရှာဒေတာအတွင်းမှာရောတကဘာလုံးကပါအထူးဒီစိုးရင်တကြီးကာကွယ်နေချိန်မှာအခုလက်ရှိကာကွယ်ဆေးတွေရဲ့ဒီအထောက်အကူပြုနိုင်မဲ့အနေအထားပေါ့နော်အခုမြန်မာပြည်မှာထိုးမဲ့တရုတ်ကာကွယ်ဆေးပါဝင်အဲ့ဒီအကြောင်းပြောမှာမလို့ဆရာရေအဓိကပါစပြောကြတယ
်လက်ရှိအနေအထားအရပေါ့နော်အိန္ဒိယမှာဖြစ်နေတဲ့ဟာနှစ်ခါမျိုးပွဲချင်းပေါ့အခုအချိန်မှာကျွန်တော်နားလည်ထားတာဒီ Brooklyn မျိုးပွဲနဲ့ တောင်အာဖရိကမှာရှိတဲ့မျိုးကွဲနှစ်ခုကိုသူကဆက်ပြီးတော့ထပ်ပြီးတော့မျိုးထပ်ခွဲသွားတာပေါ့နော်အဲ့ဒီအတွက်ကြောင့် US government အနေနဲ့တော့ဒါ US အနေနဲ့ကျွန်တော်ပြောတာပေါ့နော်သူတို့ကတော့မကြောက်ဘူးမကြောက်ဘူးဆိုတာ CDC ကအခုပဲဒီ health care တို့ nursing home တို့အဲ့လိုအားမှာလွဲလို့ရှိရင်ဂျန်တဲ့ outpatient gathering နေရာတွေမှာ mask wear ဆရာမလိုဘူးဆိုပြီးတော့အဲ့လောက်ကြီးကြီးလျှော့လာတဲ့အပိုင်းတွေတွေ့ပါတယ်ဒါပေမဲ့လည်းဒီနေ့ဒီချိန်ကြီးတော့အိန္ဒိယလာတဲ့လေမြန်ဆိုလို့ရှိရင်တော့တို့ဟို US နိုင်ငံသားဆိုရင်တော့ okay တယ်ဒါပေမဲ့တခြားနိုင်ငံသားကနေအိန္ဒိယနေလာမယ်ဆိုရင်တော့မပေးဘူးပေါ့လေ
ဟုတ်ကဲ့ဆရာအဲ့ဒီတော့အတော်များများတော့ဒီကာကွယ်အထောက်အကူပြုနိုင်တယ်ပေါ့နော်ဒါပေမဲ့လုံးဝအပြည့်တော့စိတ်မချရတဲ့သဘောဖြစ်တာပေါ့အဲ့ဒါကိုလည်းနေထပ်ပြီးတော့ရှင်းပြပေးပါလား
ကွာတဲ့တစ်ချက်က AstraZeneca ကော Pfizer or Moderna တို့ကျွန်တော်တို့ကိုခန္ဓာထဲမှာရှိတဲ့ spike protein ကိုပဲ particularly target လုပ်ပြီးတော့ antibody ထုတ်တာဘာလို့လဲဆိုတော့ဒီ spike protein ကကျွန်တော်တို့အဓိက damage ဖြစ်စေတဲ့အတွက်ကြောင့်ဟိုအဆုတ်ကူ damage ဖြစ်စေတဲ့အတွက်ကြောင့်ဒါကြောင့်မလို့ဒီဟို vaccine ထိုးဖို့ကျွန်တော် campaign တွေပြောတဲ့အချိန်မှာကျွန်တော်တို့ကဘာပြောလဲဆိုတော့ coronavirus vaccine ထိုးထားလို့ virus မရဘူးဆိုတာလုံးဝမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့ဒီ coronavirus မှာတခြားသော protein တွေရှိနေသေးတယ်အဲ့ဒါကိုကျွန်တော်တို့ဒီ vaccine ကနေ produce လုပ်မှာမဟုတ်ဘူးဒါပေမဲ့လေ coronavirus vaccine ထိုးထားပြီးတဲ့အတွက်ကြောင့်စိုးစိုးဝါးဝါးကြီးအဆုတ်တွေ damage ဖြစ်ပြီးတော့အသက်ရှူလို့မဝဘဲနဲ့နောက်ဆုံးအဆင့်အသက်ရှူကယ်တဲ့ဆက်ဒီပေါ်မှာတင်ရတဲ့အဆင့်တော့မရောက်ဘူးအဲ့ဒီတခုကတော့ကာကွယ်တယ်
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုဒီကိုဗစ်ရောဂါပိုးဝင်လာခဲ့ရင်တောင်မှပေါ့နော်ရလာခဲ့ရင်တောင်မှအခုလိုဒီဆိုးဆိုးဝါးဝါးအသက်အန္တရာယ်ဖြစ်တဲ့အဆင့်တွေမရောက်နိုင်တာကိုဆရာတို့အဒီအထောက်အထားတွေတွေ့ထားတာရောရှိလား
ကျွန်တော်တို့စီမှာအများကြီးပါဒီ vaccine ထိုးပြီးတော့ကျွန်တော်တို့ဆေးရုံမှာလုပ်နေတဲ့အလုပ်သမားတွေကျွန်တော်တို့နဲ့အတူလုပ်နေဆရာဝန်တွေသူတို့ဒီ vaccine ထိုးပြီးတော့ရပါဘလောက်ရသလဲဆိုတော့မပြောပါလောက်တဲ့နံပါတ်ကိုရပါတယ်။ဘာလို့ရလဲဆိုတာဘာလို့ကျွန်တော်တို့သိလဲဆိုတော့သူတို့ကဘာမှဖြစ်တာမဟုတ်ဘူး just ကျွန်တော်တို့ protocol ရဆက်ရတဲ့ဟာတွေရှိတယ်။အဲ့ဒါအတွက်ကြောင့်ဥမာထားပါလို့သူတငယ်ချင်းက positive ဖြစ်လို့သူကတအိမ်ထဲနေတဲ့ကြောင့်သူကသွားဆက်လိုက်တာ။သူမိမ positive ဆိုသူကသွားဆက်လိုက်တာ။ဒီလိုဟာမျိုးကြောင့်ဖြစ်တာ။ဒီယောဂါဖြစ်လို့ရှိရင်ကိုယ်ရည်လက်တွေကြိုက်ခဲ့တာတကယ်မခံမရနိုင်အောင်ကြိုက်ခဲ့တဲ့အပိုင်းတွေရှိပါတယ်။ဒါပေမဲ့လည်းအဖျား103 104နှာရီစီးချောင်းတွေဆိုဒီလိုမျိုးဆိုးဆိုးဝါးကြီးလက္ခဏာတွေရှိလို့သူတို့လာဆက်တာတယောက်မှမပါပါဘူး။
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာမြန်မာပြည်မှာအရင်ထိုးလာခဲ့တဲ့ AstraZeneca ပေါ့နော်အိန္ဒိယကကာကွယ်ဆေးကလည်းအခုလိုဒီအလားတူသို့တော်ဝါမဖြစ်အောင်ဒီယောဂဘိုးဝင်ရင်တောင်မှပေါ့နော်ကာကွယ်နေတဲ့အနေအထားမျိုးရှိတယ်ပေါ့ဆရာကကပြောခဲ့တာကလေအဲ့ဒီအနေအထားကရော
AstraZeneca ကလည်း almost the same principle နှိပါ့ကိုပဲတုံးထားတဲ့အတွက်ကြောင့်ဒီလိုဟာမျိုးရှိနိုင်တယ်ဒါပေမဲ့ तू ကဒီ vector ဆိုတဲ့အတွက်ကြောင့်ဟိုအကူသမားတယောက်ကိုကိုယ်ထဲကိုထည့်ပေးလိုက်ရတဲ့အတွက်ကြောင့်ရနိုင်တဲ့အကျိုးအမြတ်ကတော့ခုနလိုမျိုးကိုခန္ဓာရဲ့ cell တွေကိုတိုက်ရိုက်ထည့်ပေးတဲ့ messenger RNA method တစ်ဆိုင်တော့နည်းနည်းလေးတော့နည်းတာပေါ့လေ။ဒါကြောင့်မို့သူက 70% နီးပါးကြော်ကြော်လောက်ပဲ efficacy ဖြစ်တယ်လို့ပြောတာပေါ့နော်။ဆိုတော့ဒီတရုတ်ပြည်က vaccine ကြတဲ့ခါကျတော့ငိုရေက virus ကိုတတ်ထားလိုက်တယ်။ဒီ virus ထဲမှာရှိတဲ့ protein တော်တော်များများကတော့ကြံနေသေးတယ်။ဒါပေမဲ့သူက virus ကိုတတ်လိုက်တဲ့ကြောင့် virus ကတော့မျိုးမပွားနိုင်တော့ဘူး။ကိုခန္ဓာထဲကိုရောက်တဲ့အချိန်မှာကိုခန္ဓာကဒီ spike protein ကိုလည်းတွေ့မယ်။တခြားသော protein တွေကိုလည်းတွေ့မယ်။တွေ့ပြီးတော့မှကိုခန္ဓာထဲကိုပေါ့နော် protect လုပ်နိုင်တဲ့ antibody ကိုထုတ်မယ်ဆိုတဲ့အတွက်ကြောင့်သူက spike တစ်ခုတည်းကို targeted လုပ်ပြီးတော့လုပ်တာမဟုတ်တဲ့အတွက်ကြောင့် efficacy အနေထားအရနည်းနည်းလေးကျတယ်လို့တော်တော်များများကတော့ယူဆကြတာပေါ့နော်ဒါကလည်းဖြစ်နိုင်တဲ့အနေထားပေါ့နော်ဒါပေမဲ့လည်းခံမှန်းထားတဲ့ဟာပေါ့နော
်ဟုတ်ကဲ့ဆရာဒီနေရာမှာလည်းတရုတ်ပြည်မှာအခုကာကွယ်ဆေးတွေထိုးနေတယ်ပေါ့နော်အဲ့ဒီခါကျတော့ဆရာကုဏကပြောသလိုအထောက်အထားမျိုးဒီကိုဗစ်ပိုးဝင်လာခဲ့ရင်တောင်မှပေါ့နော်ဆိုသူဝါဝါဒီမရအောင်ကာကွယ်နိုင်တဲ့အနေအထားမျိုးကိုတွေ့ထားတာကြားထားတာရှိလားဆရာ
Post vaccine effect efficacy data ကျွန်တော်ဆီမှာဒီနေ့ဒီချိန်ကြီးမရှိသေးဘူး။ဘာဖြစ်လို့လဲဆိုတော့တရုတ်ပြည်မှာစပေးတာပြီးခဲ့တဲ့နှစ် October November ပိုင်းမှာစပေးတယ်ကျွန်တော်တို့ဒီ US မှာပြီးခဲ့တဲ့နှစ် November လကုန်နဲ့ December ဆန်းလောက်မှာကျွန်တော်စပြီးရကြတယ်။ပြီးတဲ့အခါကျတော့ US မှာကျွန်တော်တို့ကdata တွေကိုဇက်တိုက်ဇက်တိုက်ဆက်ပြီးတော့ကြည့်နေတယ်တရုတ်လည်းကြည့်မှာပါသူတို့ကထပ်မထွက်လာတဲ့အတွက်ကြောင့် data တော့ကျွန်တော်တင်နေတကယ်လို့များထွက်လာရင်တောင်မှပြောမလာပေါ့လေဒါကကွာခြားချက်တစ်ချက်ပေါ့နော်တရုတ်နိုင်ငံကပွင့်လင်းမြင်သာမှုဆိုတာမရှိဘူးဒီပွင့်လင်းမြင်သာမှုမရှိတဲ့အတွက်ကြောင့်ကျွန်တော်တို့ဒုက္ခရောက်ခဲ့ရပြီဒီ virus ဒီတရိတ်ဆန်အနေနဲ့တစ်ဆင့်ကူးရင်တောင်မှဆက်လက်ကူးခြင်းဒီလူကနေလူကိုကူးနေတာပါဆိုတဲ့ဟာကိုသူတို့မဖွင့်ပြောဘူးအခုလည်းသူတို့ဆေးတွေထိုးနေမထိုးမုံထိုးမှာပါကျွန်တော်နားလည်တော့ကသူတို့ billion နဲ့ချီပြီးထုတ်နေတယ်လို့ပြောတာပဲ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဆရာကုဏကဒီကာကွယ်ဆေးထုတ်လို့မှုနီးနာတွေအရာပေါ့နော်အခြေခံပြီးပြောတဲ့နေရာမှာဒီတရုတ်ကာကွယ်ဆေးရဲ့ထုတ်တဲ့ဒီနီလန်းအပေါ်အရင်တော့ကလည်းဒီဆေးရိုးနီးတွေသုံးခဲ့တဲ့ကာကွယ်ဆေးတွေရှိတဲ့ခါကျတော့အဲ့ဒါတွေနဲ့ရှင်းပြီးကြည့်မယ်ဆိုရင်ရော
ဒီ method ကကျွန်တော်တို့အရင်တော့ကညောင်များစွာတော့အခုလက်ရှိသုံးနေတဲ့ vaccine တွေမှာသုံးပါတယ်အဓိကကျွန်တော်ဥပမာပြောရလို့ရှိရင်တော့ဗမာနိုင်ငံမှာလည်းတကြွပြည့်ပြည့်သုံးနေတဲ့ hepatitis A vaccine မှာ hepatitis A ဆိုတဲ့ virus ကိုတတ်ပြီးတော့မှ တဲ့အောင်သားပါ BA ပိုးပေါ့နော်ဆိုတော့ဗမာနိုင်ငံမှာကျွန်တော်ငငယ်တုန်းကဆိုလို့ရှိရင် A နဲ့ B နဲ့တွဲထားတဲ့ဆေးတွေကိုကျွန်တော်ထိုးခဲ့ရပါတယ်ဆိုတော့တရုတ်ဒီဟာထုတ်တဲ့ဒီ kill virus vaccine ဖြစ်တဲ့ဒီ sinovirus อ่ะ maybe ကျွန်တော်တို့ဒီ hepatitis A လောက်တလို့မျိုးပေါ့ဥမာ hepatitis A ဆိုလို့ရှိရင်ကျွန်တော်တို့နှလုံးထိုးလိုက်တာ ਨੇ ကျွန်တော်တို့ကိုယ်ခန္ဓာထဲမှာတစ်သက်လုံးနောက်ထပ်ပြီးတော့ဆေးထိုးစရာမလိုတဲ့ဒါကမျိုး antibody ရသွားတာမျိုးဖြစ်ခဲ့ခြင်းနဲ့ဖြစ်မှာပဲဒါတော့ဘယ်သူမှမသိသေးတဲ့အပိုင်းပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီတခြားကာကွယ်ဆေးတွေမရှိနိုင်ရင်မရနိုင်တော့ဘာလို့ပြောပြောတရုတ်ကာကွယ်ဆေးကိုထိုးခြင်းအဖြစ်အထောက်ကူပြုနိုင်တယ်လို့တော့ညော်ရင်းလို့ရတာပေါ့ဆရာနော်ဘာမှမထူရတဲ့ဆာလို့ရှင်
ဟုတ်ပါတယ်
အဲ့ဒီတော့နောက်ဆုံးမြန်မာပြည်သူတွေပါမှာခြင်းနဲ့ဆရာ
โอเคဒီ vaccine ထိုးလို့ဆရာမယ်ကိုယ့်အကူတော့ထိုးပြီးလို့ရှင်နဲ့သနပ်ပြီးဒုတ်ပြီးတားပြီးပေါ့နော်ငါပိုးမရနိုင်ဘူးဆိုတာတော့ခင်ဗျာမှမရှိပါဘူးအဲ့ဒီထိုးပြီးတဲ့အတိုင်းအောင်တော့မှလည်းမဆူဝေးရပါမယ်လက်ကိုဆေးရပါမယ်ဟို sanitizer လုပ်တော့ဒီ alcohol တွေနဲ့ clean လုပ်ရတဲ့ဟာကိုလုပ်တင်တဲ့ဟာကိုလုပ်ရပါမယ်ဘာဖြစ်လို့လဲဆိုတော့ဘယ် vaccine မှတရားရနိုင်လုံး protection ဆိုတာမရှိသေးပါဘူး
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းအပတ်စဉ်တင်ဆက်နေကြဖြစ်တဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာအခုတခါတော့ဒီတိုင်းချီဆိုင် fever wine တော်သားတွေတင်ဆက်မဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
အပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ fever wine တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တိုက်ပွဲကြောင့်မြို့ပေါ်ကထွက်ပြေးတိမ်းရှောင်နေကြရတဲ့ချင်းပြည်နယ်မင်းတပ်မျိုးကစစ်ဆောင်တပေါင်းခန့်ဟာကုညီထောက်ပံ့မှုလိုအပ်နေပါတယ်KNU ကရင်မျိုးသားအစည်းအရုံးနဲ့မြန်မာစစ်တပ်တို့အကြားဖာပုံခရိုင်တပ်မဟာ၅ဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်ဆိုတာနဲ့ခန့်အပ်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေကိုဖိတ်ခေါ်ချက်အပေါ်ရှမ်းနိုင်ငံရေးပါတီတွေရဲ့သဘောထားအမြင်တွေကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်အုပ်ချုပ်ရေးကြေညာခံထားရတဲ့ချင်းပြည်နယ်မင်းတပ်မြို့မှာတိုက်ပွဲကြောင့်မြို့ပေါ်ကနေထွက်ပြေးတိမ်းရှောင်နေကြရတဲ့စစ်ရှောင်တပေါင်းခန့်ဟာကူညီထောက်ပံ့မှုလိုအပ်နေတယ်လို့စစ်ပေးရှောင်ကူညီရေးအဖွဲ့ကတာဝန်ခံတဦးကပြောပါတယ်မင်းတပ်မြို့ကိုစွန့်ခွာထွက်ပြေးလာကြတဲ့စစ်ပေးရှောင်ပြည်သူတွေပို့တိုးလာတာကြောင့်စစ်ပေးရှောင်ပြည်သူလူဦးရေ6,500လောက်နေထိုင်နိုင်မဲ့စခန်း ITB Camp လေးခုနဲ့တခြားကျေးရွာတွေမှာလည်း ITB Camp 10ခုလောက်ဖွင့်လှစ်ထားပြီးလူဦးရေအဖြစ်သတောင်းဝန်းကျင်ရှိမယ်လို့ခန့်မှန်းရပါတယ်။ချင်းပြည်နယ်မင်းတပ်မြို့မှာအာဏာသိမ်းစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်အကြားဆွေးနွေးပွဲပြည့်ပြဲကမေလ12ရက်နေ့ကစလို့တကြော့ပြန်တိုက်ပွဲဖြစ်ပွားလာခဲ့ပြီးမေလ13ရက်နေ့မှာအာဏာသိမ်းစစ်ကောင်စီကမင်းတပ်မြို့ကိုစစ်အုပ်ချုပ်ရေးအဖြစ်ကြေညာခဲ့တယ်လို့ဒေသခံတွေလည်းနေရာကနေတင်းရှောင်နေကြရပါတယ်
။ KNU ကရင်မျိုးသားစည်းရုံးနဲ့မြန်မာစစ်သားကြားဖာပွန်ခရိုင်တပ်မဟာ၅ဒေသမှာတိုက်ပွဲဆက်လက်ပြင်းထန်နေဆဲဖြစ်ပြီးမေလ26ရက်နေ့ထိတလအတွင်းမှာတိုက်ပွဲပေါင်း200နီးပါးဖြစ်နေပြီးတော့စစ်ကောင်စီဘက်ကယာနဲ့ချီတိုက်စုံးမှုရှိတယ်လို့ KNU တပ်မဟာ၅ဘက်ကပြောပါရယ်အခုလဆန်းပိုင်းမှာ KNU တပ်မဟာ၅နေမြေတွင်းမှာစစ်ကောင်စီတပ်နဲ့ကရင်နယ်ခြားစောက်တပ် PGA တိုက်ရင်အားပုံမှုတိုးချဲ့လာပြီးစီရေလှုပ်ရှားမှုတွေများလာတာကြောင့်တိုက်ပွဲဆက်လက်ပြင်းထန်လာတာဖြစ်တယ်လို့ KNU တပ်မဟာ၅ပြောခွင့်ရဒုတိယပုံမှုကြီးစောကလေးတို့ကပြောပါရယ်ပိုက်ပွဲနေ့စဉ်ရှိလာတာကြောင့်အခုလအတွင်းမှာကရင်မျိုးသားလူမျိုးရေးတပ်မတော် KNL ဘက်က2ဦးကြဆုံးပြီး9ဦးတန်ရာရရှိခဲ့တယ်လို့စစ်ကောင်စီဘက်က128ဦးသေဆုံးသွားပြီး180ဦးထိခိုက်တန်ရာရရှိသွားတယ်လို့ KNU ဘက်ကဆိုပါတယ်တပ်မတော်ဘက်ကထိခိုက်မှုများတယ်လို့ KNU ဘက်ကပြောပေမဲ့တိကျတိမပြုတ်နိုင်ပါဘူး
ကချင်ပြည်နယ်ဖားကန်းမြို့နယ်မမုံကျေးရွာဒေသခံလူငယ်ခုနှစ်ဦးကိုကျေးရွာလုံခြုံရေးအတွက်ကင်းဆောင်နေစဉ်မေလ25ရက်17နာရီခွဲအချိန်ခန့်ကစစ်ကောင်စီတပ်ဖွဲ့ဝင်တွေကတနတ်များပစ်ဖောက်ပြီးရိုက်နှက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့မိသားစုဝင်တွေနဲ့ဒေသခံတွေကပြောပါတယ်ဖမ်းဆီးခံထားရတဲ့လူငယ်ခုနှစ်ဦးစလုံးမှာတက္ကသိုလ်ကျောင်းသားတွေဖြစ်နေပြီးအခုခါမှာဖားကန်းမြို့မှာရဲစခန်းကပုံမှန်905နဲ့အမှုဖွင့်ဖို့လှုပ်ဆောင်နေကြောင်းစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ရွာထဲမှာလုံခြုံရေးမရှိတော့တာကြောင့် ရွာရဲ့အဝင်ထွက်တွေမှာလုံခြုံရေးကင်းဆောင်နေကြတာဖြစ်တယ်လို့ယမိယဖတူကပြောပါတယ်။ဖားကမြို့မမုံကျေးရွာမှာမေလ၁၀ရက်နေ့ကလည်းဒေသခံရွာသား၁၂ဦးကိုဖမ်းဆီးသွားခဲ့ပြီးအခုခါပုံမှန်905ကကြီးနဲ့တရားစွဲဆိုထားပါတယ်။
ရှမ်းပြည်နယ်ရှေ့ပိုင်းတန်ကြလိပ်မြို့နယ်မှာကုမ္ပဏီနဲ့စစ်တပ်ကနေပေါင်းပြီးနှစ်ပေါင်း20ကျော်သိမ်းယူထားတဲ့မြို့ကန်နေရက်လေယာဉ်တွေကိုရွာသားတွေဘက်ကသရားရင်ဆိုင်ပြီးအနိုင်ရခဲ့ပေမဲ့ကုမ္ပဏီဘက်ကပြန်မပေးတဲ့ပြင်မြေယာရေးဥဆောင်လှုပ်ဆောင်နေတဲ့ចောင်းလိုက်စရာတော်ကိုကုမ္ပဏီကနေတရားစွဲဆိုလိုက်ပါတယ်။တန်ကြလိပ်မြို့နယ်ဝမ်ဟောင်းဟောင်းလိပ်ရွာကចောင်းလိုက်စရာတော်ဥပန်းဆွေကိုမြေယာပြန်မပေးလို့တဲ့ဟုံပန်းကုမ္ပဏီကတရားစွဲဆိုပြီးမေလ28ရက်နေ့မှာမြို့နယ်တန်ကနိုင်ရကဆရာတော်စံမြန်းတဲ့ចောင်းလိုက်မှာစစ်စေးမေးမြန်းခံမှုအတွက်ဆရာတော်ကိုဆင့်ခေါ်ထားပါတယ်။ဧကတရားကျော်ရှိတဲ့ဝမ်ဟောင်းရွာသားတွေရဲ့ပူပွားပိုင်မြေတွေကိုစစ်တပ်နဲ့ဟုံပန်းကုမ္ပဏီက1999ခုနှစ်ကတည်းကသိမ်းယူထားပါတယ်။လေယာဉ်မြေဧက80ကိုရွာသားတွေကိုပြန်ပေးဖို့အကြမ်းသားဆိုးရွားလက်ထက်မှာထုတ်ပြန်ခဲ့ပေမဲ့ကုမ္ပဏီကပြန်မပေးလို့တဲ့အတွက်ရွာသားတွေပြင်ရွာရဲ့ចောင်းထိုင်စရာတော်ကိုပါထပ်မံတရားစွဲဆိုခဲ့တာဖြစ်ပါတယ်။
ရခိုင်ပြည်နယ်မှာမေလ25ရက်နေ့ကမိုးတက်လေပြင်းကြာရောက်ခဲ့တဲ့အတွက်စစ်ဘေးဒုက္ခသည်စခန်းတွေကလူနေအဆောင်တွေရာနဲ့ချီပျက်စီးခဲ့တယ်လို့တချို့ကျေးရွာတွေမှာလည်းနေအိမ်ပျက်စီးမှုတွေရှိခဲ့ပါတယ်။အခုလိုလူနေအဆောင်တွေပျက်စီးသွားတာကတော့ကြောက်တော်မြို့နယ်ညောင်ချောင်းမြေပုံမြို့နယ်ဇင်းင်းနဲ့ကန်းတောင်ကြီးစတဲ့ဒုက္ခသည်စခန်းတွေမှာပျက်စီးခဲ့တာဖြစ်ပြီးတခြားစခန်းတွေကပျက်စီးမှုစီးရင်တွေကိုလည်းကောက်ယူနေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။အလားတူပောက်တော်မြို့နယ်စက်တက်မော်ကျေးရွာမှာလည်းမြန်မာနစ်ကပြုတ်လုထားတဲ့လိုင်းအတားစီးတွေပျက်စီးသွားပြီးလူနေအိမ်တချို့ဟာပျက်စီးသွားခဲ့ပါတယ်။ဒုက္ခသည်စခန်းတွေကလူနေအဆောင်တွေဟာဝါဒဏ္ဍာရီတွေနဲ့ဆောက်လုပ်ထားတာဖြစ်တဲ့အတွက်မိုးရာသီမှာနေထိုင်ရေးအတွက်ဒုက္ခသည်တွေအခက်တွေ့နိုင်ပြီးတချို့စခန်းတွေကဟောင်းနှွမ်းနေတဲ့နေအိမ်တွေကိုပုဂ္ဂလိကအလူရှင်တွေအကူအညီနဲ့ပြုတ်ပြင်းနေတာတချို့ရှိပေမဲ့လုံလောက်မှုမရှိဘူးလို့ဒုက္ခသည်တွေကပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုင်ငံတော်အာဏာသိမ်းပြီး3လကျော်အကြာမှာစစ်ကောင်စီကခန့်အပ်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေနဲ့မေလ21ရက်နေ့ကတွေ့ဆုံခဲ့ပါတယ်။နိုင်ငံရေးပါတီကြီး92ပါတီကိုဖိတ်ခေါ်ခဲ့ပေမဲ့62ပါတီကကိုယ်စားလှယ်တွေတက်ရောက်ခဲ့တယ်လို့သိရပါတယ်။အဲ့ဒီအထဲမှာရှမ်းနိုင်ငံရေးပါတီတွေကတော့တက်ရောက်ပါသလား။ပါရီဆွေးနွေးခဲ့ကြတယ်။နမ်ဟောင်ကနေစူးစီးတင်ဆက်ပေးထားပါတယ်။
2020ရွေးကောက်ပွဲက46နေရာနဲ့တနိုင်ငံလုံးမှာတတိယအများဆုံးအနိုင်ရခဲ့တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကတော့ဒုတိယအကြိမ်ဖိတ်ခေါ်မှုမှာလည်း UEC စည်းဝေးကိုမတက်ရောက်ခဲ့ဘူးလို့ပါတီပြောခွင့်ရဆိုင်လက်ကအခုလိုပြောပါတယ်
။မတက်ဖြစ်တာကတော့ကျွန်တော်တို့ပါတီမူဝါဒနိုင်ငံရေးကြီးမားချက်နဲ့အခုစစ်ကောင်စီလုပ်နေတဲ့ကိစ္စတွေနဲ့ဟာတဟကတာမဖြစ်ဘူး။
တို့ပေမဲ့2020ရွေးကောက်ပွဲမှာတနီယာအနိုင်ရခဲ့တဲ့ရှမ်းပါတီနောက်တစ်ခုဖြစ်တဲ့ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDP ကတော့ဖေဖော်ဝါရီလ26ရက်နေ့တုန်းကရောမေလ21ရက်နေ့ကပါစစ်ကောင်စီရဲ့ UEC ဖိတ်ခေါ်တဲ့အစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။ပါတီဥက္ကဋ္ဌဆိုင်းအိုက်ပေါကပါတီရဲ့ခံယူချက်ကိုအခုလိုပြောပါတယ်
။အင်္ဂါရုကတရားဝင်ပါတီတစ်ခုအနေနဲ့သူတို့စီမှာမော့ပုံတင်ထားတဲ့အတွက်ကြောင့်မော့ပုံတင်အမှတ်15အနေနဲ့တော့တဲ့မှာပဲသူတို့ရဲ့ဒီမှာပြုထားတဲ့ပါတီတစ်ခုအနေနဲ့တော့တဲ့မှာပဲလေ
မေလ21ရက် UEC နဲ့နိုင်ငံရေးပါတီတွေဆွေးနွေးမှုမှာလာမယ့်ရွေးကောက်ပွဲမှာ PR စနစ်အချိုးကျကိုစားပြုမှုရွေးကောက်ပွဲစနစ်နဲ့ပြုလုပ်သွားမယ်ဆိုတဲ့အကြောင်းကိုအထက်ဆွေးနွေးခဲ့ကြောင်းသိရပါတယ်လာမယ့်တစ်နှစ်အတွင်းသို့မဟုတ်နှစ်နှစ်အတွင်းရွေးကောက်ပွဲကျင်းပပြီးမယ်လို့စစ်ကောင်စီကကြေညာထားချက်နဲ့ပတ်သက်ပြီးကြားခေါင်းပါတီ SNLD ကတော့အယုံကြည်မရှိဘူးလို့ပြောဆိုလိုက်ပါတယ်ပြောခွင့်ရဆိုင်လေးကအခုလိုပြောပါတယ်
အဲ့တော့စစ်ကောင်စီအနေနဲ့နိုင်ငံတော်ရဲ့အခြေအနေကိုဘယ်လောက်ထိသူဆက်လက်ပြီးထိန်းသိမ်းသွားမလဲဘယ်လောက်ထိထပ်ပြီးတော့မှကန့်ကွယ်သွားနိုင်မလဲဆိုတဲ့အခြေအနေပေါ်အများကြီးမကြည့်ပါနဲ့
2020ရွေးကောက်ပွဲမှာ NLD ပါတီကနေမဲမတမာမှုလှုပ်ဆောင်နေတဲ့ဆိုတဲ့ဆွတ်ဆွဲချက်နဲ့အကြောင်းပြုပြီးစစ်တပ်ကနေဖေဖော်ဝါရီလ1ရက်နေ့ကနိုင်ငံတော်အာဏာကိုတင်းယူခဲ့ပါတယ်ဖေဖော်ဝါရီလ26ရက်နေ့က UEC ဖိတ်ခေါ်တဲ့တွေ့ဆုံမှုမှာနိုင်ငံရေးပါတီ53ခုတက်ရောက်ခဲ့ပါတယ်
ဆက်ပြီးတော့ကရားပြည်နယ်ကဂန္ဓာရဝတီ time တည်င်းဌာနအေဒီတာချုပ်တာဝန်ထမ်းဆောင်ခဲ့တဲ့သူရဲ့နေအိမ်ကိုစစ်ကောင်စီတပ်ဖွဲ့တွေကနေဝင်ရောက်ရှာဖွေခဲ့တယ်လို့မီဒီယာလုပ်ငန်းဖိနှိပ်ကန့်သတ်မှုတွေကြောင့်တည်င်းထုတ်လို့ရအပိုင်းမှာအခက်တွေ့နေရပါတယ်မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်
ကယားပြည်နယ်ခြေဆိုင်ကနာဒဝတီတိုင်းသတင်းဌာနအေဒီတာချုပ်ရဲ့ဒီမော်ဆိုမျိုးနယ်ကနေအိမ်ကိုမေလ20ရက်နေ့ညနေပိုင်းအချိန်မှာစစ်ကောင်စီစစ်သားအင်အားအလုံးရင်းနဲ့ဝင်ရောက်ရှာဖွေခဲ့ပြီးပစ္စည်းတချို့ကိုယူဆောင်သွားတယ်လို့သတင်းတောက်တဦးကခုလိုပြောပါတယ်
စစ်ကားရဲ့ကားရဲ့ပြီးတော့စစ်အင်အား40လောက်ကသူ့အိမ်ကိုလာပြီးတော့တောင်းတာပေါ့နော်ဆိုတော့ကွန်ပျူတာတွေပြီးတော့ဆိုင်ရဆာနာတချို့ပါသွားတယ်
လက်ရှိနိုင်ငံရေးချိန်နေကြောင့်သတင်းမီဒီယာတွေအပေါ်စစ်ကောင်စီရဲ့ဖိနှိပ်မှုတွေနဲ့မီဒီယာလုပ်ငန်းတွေမလဲပတ်နိုင်ဖို့ဆက်သွယ်ရေးကွန်ရက်ကတ္တချက်ကြောင့်အခက်အခဲတွေကြုံတွေ့နေရတဲ့အချိန်မှာကနာဒဝရီတိုင်းရဲ့သတင်းထုတ်လွှင့်မှုလုပ်ငန်းကိုပြည်ပရောက်ကရင်နီသတင်းသမားများကွန်ရက်ထံယာယီလွှဲပြောင်းခဲ့တယ်လို့သူကဆက်ပြောပါတယ်
။ကရပြည်နယ်ကသတင်းထောက်ရန်နယ်ပါတော့တနင်္လာနေ့စူးစမ်းပေးမဲ့လဲကရင်နီ Journalist Network ကိုလွှဲပြောင်းလိုက်ရတဲ့အနေအထားမျိုးမှာရှိရပါတော့။
စစ်အာဏာသိမ်းပြီးကလေးကမြို့ကြီးပေါ်ကသတင်းမီဒီယာတိုက်တွေကိုပိတ်တယ်လို့မျိုးတိုင်းရင်းသားဒေသခြေဆိုင်သတင်းဌာနတွေကိုလည်းသတင်းမထုတ်လွှင့်နိုင်အောင်ပြစ်မှတ်ထားလာတာလို့လည်းနိုင်ငံတကာမြန်မာသတင်းအဖွဲ့ BNN ရဲ့မူဝါဒရေးရာဥက္ကဋ္ဌနမ်ဖောခေကအခုလိုသုံးတပ်ပါတယ်
စစ်အာဏာသိမ်းပြီးကလေးကမြို့ကြီးကြွားကြီးမှာရှိတဲ့မီဒီယာတိုက်တွေလည်းပိတ်ဆံရတယ်။ကျွန်တော်တို့ဒေသအခြေစိုက်တိုင်းဒေသမီဒီယာတွေပေါ့နော်စစ်စင်ကျွန်တော် BNN ရဲ့ number အဖွဲ့ဝင်တိုင်းသားမီဒီယာတွေလည်းအဖြစ်ဆင်ပေါ်မှာသတင်းကဗာလောက်တာပဲလေသတင်းထုတ်လောက်တာပဲဘောနော်အဲ့ဒီပေါ်မှာလည်းစင်ကုန်မှုတွေအများကြီးဖြစ်လာတာဘောနော်မလုံခြုံမှုတွေအနာတိုင်းစစ်ကောင်စီကမီဒီယာတွေကိုလည်းသူတို့ရဲ့အကြမ်းဖျက်မဲ့စစ်မှတ်တစ်ခုလိုမျိုးထားတယ်လို့ပဲကျွန်မအနေနဲ့သုံးသပ်မိရ
နိုင်ငံတကာမြန်မာသတင်းအဖွဲ့ BNI ဟာအိန္ဒိယဘင်္ဂလားဒေ့ရှ်ထိုင်းနယ်စပ်နဲ့ပြည်တွင်းခြေဆိုင်တိုင်းရင်းသားသတင်းဌာန16ခုနဲ့စုပေါင်းဖွဲ့စည်းထားတဲ့မီဒီယာကွန်ရက်တစ်ခုဖြစ်ပြီးမြန်မာနိုင်ငံရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေကိုအထူးဦးစားပေးဖော်ပြနေကြတဲ့သတင်းဖွဲ့စည်းကြီးတစ်ခုဖြစ်ပါတယ်ရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ချင်းပြည်နယ်မင်းတပ်မြို့မှာတိုက်ပွဲကြောင့်မြို့ပေါ်ကထွက်ပြေးတင်းရှောင်နေကြတဲ့စစ်ရှောင်တပေါင်းခန့်ဟန်ကူညီထောက်ပံ့မှုလိုအပ်နေတယ်လို့စစ်ဘေးရှောင်ကူညီရေးအဖွဲ့ကပြောပါတယ်။ KNU ကရင်မြို့သားစီယုံနဲ့မြန်မာစစ်တပ်အကြားဖာပွန်ခရိုင်တပ်မဟာဒေသ9မှာတိုက်ပွဲဆက်တိုက်ဖြစ်ပွားနေပြီးတိုက်ပွဲပေါင်း200နီးပါးရှိနေတယ်လို့ KNU တပ်မဟာ9ဘက်ကပြောပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။ဒီကနေ့မနေ့ကအပတ်စဉ်ကဏ္ဍတွေကတော့ဒီများပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီအပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးတော့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ VOA ကိုစာရေးသားပေးပို့လိုတယ်ဆိုလို့ရှိရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ
်မြန်မာနိုင်ငံအရှိတောင်ပိုင်းတိုင်းရင်းသားဒေသတွေမှာ2021ခုနှစ်အတွင်းတိုက်ပွဲတွေဖြစ်ပွားတဲ့အတွက်အခုချိန်ထိအိုးအိမ်ဆန့်ခွာထွက်ပြေးရသူစုစုပေါင်း 15,000 ကျော်ရှိလာနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအထောက်အကူပေးညှိနှိုင်းမှုအဖွဲ့အိုချာကပြောပါတယ်အထူးသဖြင့်ကယားပြည်နယ်ထဲမှာမေလကုံရက်ပိုင်းတွေအတွင်းစစ်ရှောင်း 38,000 လောက်ရှိလာနေတာဖြစ်ပြီးမြန်မာနိုင်ငံတွင်းကတိုက်ပွဲဖြစ်ပွားရာဒေသနဲ့ပြည်သူတပ်သန်းလောက်အတွက်အကူအညီရန်ပုံငွေအမေရိကန်ဒေါ်လာတန်း290လောက်လိုအပ်နေပေမဲ့15ရာခိုင်နှုန်းလောက်သာရသေးကြောင်းလဲစစ်တပ်တွေနေမှာထုတ်ပြန်တဲ့အိုချာရဲ့မြန်မာနိုင်ငံလူသားချင်းစာနာမှုဆိုင်ရာအခြေအနေအစိုးရခန်းစာမှာဖော်ပြထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးနေရာအတွက်စစ်ကောင်စီကဝါရှင်တန်တန်ယုံကစစ်တမ်းမှုဗိုလ်မှူးကြီးအောင်သူရင်ကိုခန့်အပ်လိုက်ပါတယ်။မြန်မာသံတမန်ကြီးဦးကျော်မုံထွန်းနေရာမှာအစားထိုးဖို့အတွက်စစ်ကောင်စီရဲ့အကြိုးပမ်းမှုဟာကုလသမဂ္ဂကတန်တမန်တွေကိုအတိမတ်ပြုလက်ခံရတဲ့ Credential Committee မှာအခြေတင်အငင်းပွားစရာတွေလည်းကြုံရနိုင်ပါတယ်။မြန်မာစစ်တပ် February 1ရက်အာဏာသိမ်းခဲ့ခြင်းကစပြီးဖမ်းဆီးထားတဲ့သတင်းတောက်တွေပေါ်မှာတရားဆက်ဆိုထားတာအလုံးကိုချက်ချင်းပြန်ပြီးရုပ်သိမ်းဖို့Amnesty International နိုင်ငံတကာလူချင်းချမ်းသာကွန်အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။မြန်မာသတင်းသမားတွေဟာသူတို့ပေါ်မှာချင်းချောက်မှုတွေအကြက်ကင်မှုတွေနဲ့နှင်းပန်းနှိပ်စက်မှုတွေကိုအခုထိရင်ဆိုင်နေရဆဲဖြစ်ပြီးဒါဟာရင်းနဲ့စစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖုံးကွယ်နိုင်ဖို့နဲ့ငြင်းငြင်းစွာဆန္ဒပြသူတွေကိုဖိနှိပ်ဖို့မြန်မာအာဏာပိုင်တွေရဲ့ကြိုးပမ်းမှုဖြစ်ကြောင်းထင်ရှားနေတယ်လို့ AI လူခွင့်ရေးအဖွဲ့ကချက်တဲ့ပရိနေမှာပြောပါတယ်။
သတင်းအကျဉ်းချုပ်ကိုပြောပြသွားတဲ့ဒေါခင်မျိုးသက်ကျေးဇူးပါခင်ဗျာ ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုခမောင်စိုးမင်းတို့ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေတော့အင်ဂျင်နီယာတွေကတော့ဇူဘဲအယ်ထေယပ်နဲ့ကယ်ဗင်ဖောင်လာတို့ဖြစ်ကြပါတယ်ခင်ဗျာကျွန်တော်တို့ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းလိုမီတာ3248နဲ့လိုင်းလက်မီတာ190တို့ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်တွေ့တွေ့ကင်းဝေးပြီးစိတ်ချမ်းသာကိုချမ်းသာရှိနိုင်ကြပါစေခင်ဗျာပြေကိုအပင်းနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါThis program